Welcome to the Voice of America in Burmese.
မင်္ဂလာနံနက်ခင်းပါခင်ဗျာ VOE American တန်ကနေ2016ခုနှစ်ဇူလိုင်လ9ရက်ကြာသပတေးနေ့နံနက်ခင်းအစီအစဉ်တွေကို American ပြည်တော်စုမြို့တော် Washington DC ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါပြီ။လိုင်းဒိုမီတာ32 kHz 633ညလိုင်းဒိုမီတာ40 kHz 0433ညလိုင်းဒိုမီတာ49 kHz 63ည43ညတို့ကနေဖမ်းယူနားဆင်နိုင်ကြပါတယ်ခင်ဗျာ။ရှင်လန်းချမ်းမြေ့ကြပါစေခင်ဗျာကျွန်တော်စံမိုးဝေပါအခုမနက်ခင်းအစီအစဉ်လေးကိုတာဝန်ယူတင်ဆက်ပေးမှာပါ
မင်္ဂလာမနက်ခင်းပါခင်ဗျာကျွန်တော်ကတော့ဇောင်းဝင်လိုက်ပါဒီမနက်မှာထူးခြားတဲ့သတင်းတွေကတော့အာဖဂန်မှာရှိတဲ့အမေရိကန်တပ်ဖွဲ့အင်အားကိုသူ့သမ္မတတပ်တန်းမကုံဆုံငင်အထိ 8400 အထိထားသွားမယ်လို့သမ္မတဩဘားမားကပြောပါတယ်အီရတ်စစ်ပွဲမှာကျူးကျော်ဝင်ရောက်ခဲ့မှုမှာဗြိတိန်ပါဝင်ခဲ့တာဟာမှားယွင်းတဲ့အကြောင်းပြောကြားလိုက်ပါတယ်ကမ္ဘောဒီးယားမှာအာနာသိန်းတာ19နှစ်ရှိသွားပါပြီဒီလိုထူးခြားတဲ့သတင်းတွေကိုဒေါက်ခင်မျိုးသက်နဲ့တူတင်ပြပေးသွားမှာပါခင်ဗျာ
โอเคကောင်းပါခင်ဗျာအဒီလိုသတင်းတွေကြီးညာပြီးနားဆင်ကြရမယ့်သတင်းလွှာတွေထဲမှာဆိုရင်တော့ဗြိတိန်နိုင်ငံဥရောပတမကကနေနှုတ်ထွက်ဖို့ဆုံးဖြတ်ခဲ့ပြီးတဲ့နောက်ဘာတွေများဆက်လုပ်တင်တယ်လဲ
And a very clear instruction has gone out to all our embassies around the world to UKTI and ministers are very clear about this it is that we should be doing all we can
ဗြိတိန်ဝန်ကြီးချုပ် David Cameron ပြောဆိုထားတာဖြစ်ပါတယ်မကြခင်သတင်းလွှာတွေကိုတင်ဆက်တဲ့ခါမှာအပြည့်စုံကြားကြရမှာပါဒါအပြင်ရုပ်လုံငန်းနဲ့သက်ဆိုင်တဲ့အကြောင်းအရာတွေကိုကိုယ်ပိုင်အီးမေးလ်ဖြင့်အသုံးပြုခဲ့မှုနဲ့အရှုပ်ထွေးဖြစ်နေတဲ့အမေရိကန်နိုင်ငံသားဝန်ကြီးဟောင်း Hillary Clinton ပေါ်တရားဥပဒေကြောင့်အရေးယူမှုရှိဘူးဆိုပြီးတော့ FBI ညွှန်ကြားရေးမှူးကအောက်လွှတ်တော်ဒီနေ့ကြားနာပြောခဲ့တဲ့ FBI ညွှန်ကြားရေးမှူးကိုအောက်လွှတ်တော်ကဒီကနေ့ကြားနာစစ်ဆေးဖို့ရှိနေပါတယ်နောက်ပြီးတော့အမျိုးသမီးအခွင့်အရေးနဲ့ပတ်သက်တဲ့အခြေအနေအကြောင်းကိုလည်းတင်ပြဖို့ရှိပါတယ်နောက်ပိုင်းမှာအပတ်စဉ်အစီအစဉ်တွေကိုကြားရမှာပါအခုတော့ထိတ်တန့်ရောက်သတင်းတွေကိုကိုစောဝင်းလိုင်နဲ့ဒေါက်ခင်မျိုးသက်တို့ကကြီးညာပေးကြပါလိမ့်မယ်ခင်ဗျာ
အမေရိကန်သမ္မတဘာရက်အိုဘားမားဟာသူ့သမ္မတတပ်တန်းမကုံဆုံငင်အထိအာဖဂန်နစ္စတန်မှာရှိတဲ့အမေရိကန်တပ်ဖွဲ့အင်အားကို 8400 အထိဆက်လက်ထားရှိသွားမယ်လို့ပြောကြားလိုက်တဲ့အတွက်လုံခြုံရေးအခြေအနေတွေစိုးရွားလာနေတဲ့တိုင်းပြည်ရဲ့အနာဂတ်နဲ့ပတ်သက်လို့ဘယ်လိုအကောင်းဆုံးလှုပ်ဆောင်သွားမလဲဆိုတဲ့ကိစ္စအတွက်တိကျတဲ့အဖြေမရနိုင်သေးပဲဖြစ်နေပါတယ်လက်ရှိအာဖဂန်မှာရှိနေတဲ့အမေရိကန်တပ်ဖွဲ့အင်အား 9,800 ကနေ 2016 ခုနှစ်အကုန်မှာ 9,500 အထိရှော့ချသွားဖို့သမ္မတဩဘားမားအစိုးရကအစောပိုင်းမှာစီစဉ်ထားခဲ့တာဖြစ်ပါတယ်။ဒါပေမဲ့အာဖဂန်နိုင်ငံရဲ့လုံခြုံရေးအခြေအနေဟာမရေရာတဲ့အနေအထားမှာရှိနေတဲ့အတွက်အမေရိကန်တပ်ဖွဲ့အင်အားကိုသူ့သမ္မတတပ်တန်းကုံဆုံတဲ့အထိမူလကစီစဉ်ထားတာတွေပိုပြီးထားရှိသွားဖို့သမ္မတဩဘားမားကဗိုလ်ထုနေမှာကြေညာလိုက်တာပါ။သမ္မတဩဘားမားရဲ့တပ်တန်းဟာ2019ခုနှစ်ဇန်နဝါရီလ20ရက်နေ့မှာကုန်ဆုံးမှာဖြစ်ပါတယ်။အာဖဂန်နစ္စတန်မှာရှိတဲ့အမေရိကန်တပ်ဖွဲ့တွေဟာတင်နန်းပို့ချပေးတာနဲ့တာလီဘန်နဲ့အယ်ကေဒါနဲ့ဆက်နွယ်တဲ့အစွန်းရောက်အကြမ်းဖက်အဖွဲ့တွေနဲ့အာဖဂန်နိုင်ငံအတွင်းခြေချနိုင်ဖို့ကြိုးပမ်းနေကြတဲ့ IS အစ္စလာမစ်စစ်သွေးကြွတွေကိုတိုက်ခတ်နေတဲ့အာဖဂန်တပ်ဖွဲ့တွေကိုအကြံပေးတာစတဲ့လုပ်ငန်းစဉ်တစ်ခုကိုတပြိုင်တည်းလှုပ်ဆောင်ပေးနေကြတာဖြစ်ပါတယ်။
လွန်ခဲ့တဲ့73နှစ်တုန်းကအမေရိကန်နဲ့ဗြိတိန်တွေဦးဆောင်တဲ့မဟာမိတ်တပ်ဖွဲ့တွေရဲ့အီရတ်ကိုဝင်ရောက်ကျူးကျော်မှုဟာမလိုအပ်တယ်လို့အီရတ်အာနာရှင်ဆက်တမ်ဟူစိန်ဟာလည်းဗြိတိန်ကိုဖြစ်စေအနောက်အင်အားကြီးနိုင်ငံတွေကိုဖြစ်စေချင်းချောက်လာနိုင်မယ့်အနေအထားမျိုးမရှိဘူးလို့အီရတ်စစ်ပွဲမှာဗြိတိန်ရဲ့ပါဝင်မှုနဲ့ပတ်သက်တဲ့ကာလကြာရှည်စုံစမ်းခဲ့ရတဲ့တရားဝင်အစီရင်ခံစာထဲမှာဖော်ပြထားပါတယ်။ဒီစုံစမ်းစစ်ဆေးမှုကိုဦးဆောင်ခဲ့သူဗြိတိန်အစိုးရဝန်တန်းဟောင်းဂျွန်ချီလ်ကော့ကအီရတ်စစ်ပွဲမှာအထူးသဖြင့်အီရတ်နိုင်ငံတောင်ပိုင်းမှာပြစ်လုခဲ့တဲ့ဗြိတိန်နိုင်ငံရဲ့နှစ်ရှည်လာများစီးရေးလှုပ်ဆောင်မှုတွေမှာပါဝင်ပတ်သက်ခဲ့တဲ့နိုင်ငံရေးသမားတွေထောက်လန်းရေးအရာရှိတွေတန်တမန်တွေနဲ့ဗိုလ်ချုပ်ကြီးတွေရဲ့အခမ်းအခဏကိုအပြစ်တင်ခဲ့ပါတယ်။လန်ဒန်မှာပြစ်လုတဲ့သတင်းစာရှင်းလင်းပွဲမှာမစ္စတာချီလ်ကော့ကအီရတ်စစ်ပွဲအတွက်အစီအစဉ်ချတာဆင်နွှဲရမှာပါဝင်မှုဟာတကယ်ကိုမှောင်ရင်းခဲ့တယ်လို့ဒီကနေ့အထိလဲဆိုးရတဲ့အကျိုးဆက်တွေကိုခံစားနေရစေဖြစ်တယ်လို့ပြောပါတယ်လက်ရှိအီရတ်မြို့တော်ဘက်ဒတ်မှာအသေးခံဖုံးဖောက်ခွဲမှုကြောင့်လူပေါင်း250ကျော်သေဆုံးခဲ့ရတာကိုအထောက်ထားအနေနဲ့သူကပြောပါတယ်ဗြိတိန်နိုင်ငံအနေနဲ့အီရတ်ကလက်နက်ချဖို့ငင်းချမ်းတဲ့နီလမျိုးမရှိတော့မှအီရတ်စစ်ပွဲမှာပါဝင်ဖို့ရွေးချယ်ခဲ့တာမျိုးမဟုတ်ဘူးလို့သူတို့ကောက်ချက်ဆွဲခဲ့ကြောင်းနဲ့အဲ့ဒီချိန်ကစီးရင်နဲ့တုံးမှရတော့မယ်ဆိုတဲ့အနေထားမျိုးမဟုတ်ပါဘူးလို့လဲမစ္စတာချီလ်ကော့ကပြောဆိုခဲ့ပါတယ
်ဒီမိုကရက်ပါတီသမ္မတလောက်ဖြစ်လာဖို့တေချာတလောက်ရှိနေတဲ့ဟယ်လိုရီကလင်တန်ကိုသူမနိုင်ငံသားရေးဝန်ကြီးတာဝန်ယူထားစဉ်အလုပ်အီးမေးလ်တွေကိုသူ့ရဲ့ပုဂ္ဂိုလ်ရေးသုံးတဲ့အီးမေးလ်ဆာဗာနဲ့အသုံးပြုကြတာနဲ့ပတ်သက်လို့ရာဇဝမှုနဲ့တရားစွဲစရာမလိုဘူးလို့ပြောကြလိုက်တဲ့ FBI ပြည်ထောင်စုစုံစမ်းရေးဘျူရိုအကြီးအကဲ James Comey ကိုဒေါသထွက်နေကြတဲ့ Republican အမတ်တွေကကြာသပတေးနေ့မှာအောက်လွှတ်တော်မှာခေါ်ယူမေးမြန်းမှုစီစဉ်ထားပါတယ်။အောက်လွှတ်တော်အစိုးရလုပ်ငန်းများနဲ့ပြည်ပြောင်းလဲရေးဆိုင်ရာကော်မတီရှေ့မှာထွက်ဆိုဖို့ကော်မီကိုဆင့်ခေါ်ထားပြီး နိုင်ငံတော်ရှင်းနေချုပ်လော်ရတာလွင့်ချာလဲရှေ့သတင်းပတ်အတွင်းအောက်လွတ်တော်ဥပဒေရေးရာကော်မတီရှေ့မှထွက်ဆိုဖို့အစီအစဉ်ရှိနေပါတယ်။နိုင်ငံသားဝန်ကြီးဟောင်းကလင်တန်အပေါ်စုံစမ်းစစ်ဆေးတဲ့နေရာမှာ FBI ကအထူးအခွင့်အရေးပေးဆက်ဆံခဲ့ပုံရကြောင်း Republican အောက်လွှတ်တော်ဥက္ကဋ္ဌ Paul Ryan ကဗုဒ္ဓနေ့မှာပြောပါရယ်အင်္ဂါနေ့ကအဲ့ဒီဆုံးဖြတ်ချက်ကိုကိုမီကကြေညာအပြီးမှာသူ့အနေနဲ့အဲ့ဒီဆုံးဖြတ်ချက်ကိုဘာကြောင့်ဘလို့ချခဲ့တယ်ဆိုတာကို Republican နဲ့သိရှိခွင့်ရတဲ့ကြောင်းလဲ Ryan ကပြောပါရယ်ထိတ်တန့်လျက်ဝဲ email တွေကို Emmett Mark ကိုသတိလက်လွတ်ဆန်စွာကင်တွယ်ခဲ့ပုံနဲ့ပတ်သက်လို့ FBI ညွှန်ကြားရေးမှူးရဲ့ပြောဆိုမှုအတင်းထွက်သွင်းပြောကြားခဲ့တာကြောင့် Clinton အနေနဲ့ FBI ရှေ့မှာတရားထက်ဆိုခွင့်ရှိမရှိဆိုတဲ့အပေါ်မှာလဲ Ryan ကမေးခွန်းထုတ်လိုက်ပါတယ
်။ Louisiana ပြည်နယ်တောင်ပိုင်းက Baton Rouge မြို့လေးမှာအင်ကာနီကကုန်းစုံဆိုင်ပြင်မဲ့မှာ Africa နယ်ပွား American အမျိုးသားတူကိုရဲကပြစ်ခတ်လို့တေဆုံးခဲ့ရတဲ့ဖြစ်ရပ်နဲ့ပတ်သက်ပြီးတရားရေးဝန်ကြီးဌာနအရက်ဖက်လူခွင့်ဆိုင်ရာဌာနကလည်းဦးဆောင်ပြီးစုံစမ်းစစ်ဆေးတော့မှာဖြစ်ပါတယ်။တရားရေးဌာနဟာ American ထောက်လှမ်းဌာန FBI နဲ့ Data Ring ရဲဌာနတွေကိုအကူအညီပေးမှာဖြစ်ပြီး Louisiana ပြည်နယ်အုပ်ချုပ်ရေးမှူး John Bell Edwards ကပြောပါတယ်။ဒါအပြင်ဒီကိစ္စနဲ့ပတ်သက်ပြီးအထူးစိုးရိမ်ကြောင်းနဲ့ရလာတဲ့ Video ကစကားမပြောနိုင်အောင်ဖြစ်သွားစေတယ်လို့လည်းပြောပါတယ်။ Video တွင်တဲ့မှာတော့ရဲရရှိနှုတ်ကအသက်38နှစ်အရွယ် Elton Starling ကိုမြေပြင်ပေါ်မှာလဲကျနေတဲ့တိုင်အောင်ပစ်ခတ်နေတာကိုပြနေတာပါ။ဒီခွေးကြောင့်ဆန္ဒပြမှုတွေဖြစ်ပွားလာခဲ့တယ်လို့အဲ့ဒီမျိုးကရဲဌာနအကြီးကဲ Carl WD နှုတ်ထွက်ပေးဖို့အတွက်တောင်းဆိုခဲ့ကြပါတယ်။ရဲဌာနအကြီးကဲ Carl ကတော့ရဲရာရှိတွေတွားရောက်ချိန်မှာရောက်သွားချိန်မှာ Starling စီမှာလက်နက်ရှိနေတယ်လို့သတင်းစာရှင်းလင်းပွဲမှာပြောကြားခဲ့ပါတယ်။
UAE အမေရိကန်တိုင်းရဲ့မနက်ဖက်မြန်မာဘာသာစီစဉ်တွေကိုမနက်6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 kHz 933လိုင်းဒိုမီတာ40 kHz 4433ညလိုင်းဒိုမီတာ48 kHz 6785နဲ့ဒုတိယနာရီဝတ်မှာလိုင်းလက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင်။
ဒီအမေရိကန်တန်ခါသတင်းတွေကိုဆက်လက်ကြီးညာပေးနေတာပါခင်ဗျာ။ဘင်္ဂလားဒေ့ရှ်နိုင်ငံဒါကာမြို့ကစားတောက်ဆိုင်တစ်ခုအတွင်းဖြစ်သွားခဲ့တဲ့အကြမ်းဖက်တိုက်ခိုက်မှုကနေအသက်ရှင်ကျန်ရစ်ခဲ့တဲ့ကနေဒါနိုင်ငံတော်ရွန်တိုတက္ကသိုလ်ကအကြောင်းသားကိုဘင်္ဂလားဒေ့ရှ်အာဏာပိုင်တွေကဖမ်းဆီးထိန်းသိမ်းထားတာကြောင့်ပြန်လွတ်ပေးဖို့အတွက်တောင်းဆိုနေကြောင်းမိသားစုဝင်တွေကဗုဒ္ဓနေ့မှာပြောပါရယ်။အသက်22နှစ်အရွယ်တမစ်ဟာစစ်ခန်ကို၄ရက်ကြာလာတဲ့အထိဘာကြောင့်ဖမ်းဆီးထားတယ်ဆိုတာကိုဘင်္ဂလားဒေ့ရှ်ရဲတပ်ဖွဲ့ကပြောဆိုခြင်းမရှိတဲ့အတွက်သူ့ရဲ့ကျန်းမာရေးအခြေအနေကိုစိုးရိမ်မိသားစုဝင်တွေကစိုးရိမ်ပူပန်နေကြတာပါသူ့အပေါ်ဆွဲချက်တင်မာကိုစိုးရိမ်ပူပန်ကြောင်းသူ့ကိုသာဆွဲချက်တင်လိုက်မယ်ဆိုရင်ဘင်္ဂလားဒေ့ရှ်နိုင်ငံမှာနှစ်ပေါင်းများစွာကြာနိုင်ကြောင်းသူ့ရဲ့အညီကိုဝန်ကွက်တော်သူရရှိအီရတီဆမ်ကဒါကာမြို့ကနေပြောပါတယ်ကနေဒါနိုင်ငံမှာနေထိုင်ခွင့်ရထားတဲ့ခန်းဟာတော်တော်တက်ကတော်မှာကမ္ဘာ့ကျန်းမာရေးဘာသာရပ်ကိုသင်ကြားနေသူဖြစ်ပါတယ်။ခန်းဟာ8ဥပုလစုံတဲ့ပွဲကိုမိသားစုဝင်တွေနဲ့အတူဆင်နွှဲဖို့ဒါကာမြို့ကိုဇူလိုင်လ10ရက်နေ့ကရောက်လာတာဖြစ်ပြီးရှေ့သတင်းပတ်အတွင်းအလုပ်တင်အဖြစ်လုပ်ငန်းဆဖို့နီပေါ်နိုင်ငံကိုခရီးထွက်ဖို့စီစဉ်ထားတယ်လို့လည်းမိသားစုဝင်တွေကပြောပါတယ
်။ American ဆူဟာကမြောက်ကိုရီးယားခေါင်းဆောင် Kim Jong Un ကိုလူခွင့်ချုပ်ဖောက်သူတွေအပေါ်ချမှတ်တဲ့ American ပြည်တော်စုရဲ့အရေးယူတန်းခတ်သူများဆင်းမှာပထမဆုံးအကြိမ်ဖြစ်နေထည့်သွင်းလိုက်ပါပြီ။ Kim နဲ့တူတခြားလူပုဂ္ဂိုလ်နဲ့အဖွဲ့အစည်းစုစုပေါင်း22ခုကိုစိုးရတဲ့လူခွင့်ဆွဆွဝါဝါချုပ်ဖောက်မှုတွေထွက်ပြေးသူတွေကိုလိုက်လံရှာဖွေတာဒါမှမဟုတ်မြောက်ကိုရီးယားမှာပြုလုပ်တဲ့ကန့်သတ်မှုတွေမှာသူတို့ရဲ့ပါဝင်ပတ်သက်နေမှုတွေအတွက်အမည်မဲဆင်းနဲ့မှာထည့်သွင်းခဲ့တာဖြစ်ပါတယ်။အစီရင်ခံစာထဲမှာတော့စုစုပေါင်း23ကိုထည့်သွင်းထားတာဖြစ်ပြီးအဲ့ဒီထက်ကတဦးဖြစ်တဲ့ Kim Jong Un ကိုတော့သူဟာသူ့နိုင်ငံသားတွေပေါ်မှာဖိနှိပ်တဲ့မူဝါဒတွေချမှတ်တာအပါအဝင်သူ့အာဏာရှင်လုပ်ရတွေနဲ့ပတ်သက်ပြီးလုံးဝတာဝန်ရှိသူဖြစ်နေ American အစိုးရကသတ်မှတ်ခဲ့ကြောင်း American နိုင်ငံခြားရေးဌာနဗန္ဒာရေးဆိုင်ရာယာယီလက်ထောက်နိုင်ငံခြားရေးဝန်ကြီး Adam Zubin ကဗုဒ္ဓဖူးနေမှာပြောပါတယ် Kim Jong Un လက်ထက်မှာမြောက်ကိုရီးယားနိုင်ငံဟာတန်းနဲ့ချီတဲ့ကိုယ်နိုင်ငံသားတွေပေါ်မှာဥပဒေမဲ့တက်ဖြတ်တာအဓမ္မခိုင်းစေတာနဲ့ညှဉ်းပန်းနှိပ်စက်တာအပါအဝင်ဆိုးဝါးလာတဲ့မယုံနှံရက်ဆက်မှုတွေကိုဆက်လက်လှုပ်ဆောင်နေတယ်လို့ပြောပါတယ်ဒီလိုအမည်မဲ့ဆင်းအသွင်ခံရမယ်ဆိုရင် SDN ခေါ်ပိတ်ဆို့အရေးယူခံဆင်းအသွင်ခံရသူအများဟာသူ့ရဲ့ American တရားရေးဌာနလက်အောက်မှာရှိတဲ့ပိုင်ဆိုင်မှုဒါမှမဟုတ်အကျိုးမြတ်တွေအလုံးကိုထုတ်ယူခွင့်ပိတ်ပင်ခံရတာဖြစ်တာမို့သူတို့အနေနဲ့ငွေအလွှဲပြောင်းထုတ်ရမှာခက်ခဲစေတာပါမြောက်ကိုရီးယားနိုင်ငံဟာကမ္ဘာပေါ်မှာအဆိုးဝါးဆုံးလူခွင့်ချုပ်ဖောက်တဲ့နိုင်ငံဖြစ်တယ်လို့ American နိုင်ငံခြားရေးဌာနကပြောကြားခဲ့ပြီးကလင်းငယ်တွေနဲ့မိသားစုဝင်တွေပါဝင်လူပေါင်း 8,000 ကနေ 13,000 လောက်ထိဖမ်းဆီးထားတဲ့မြောက်ကိုရီးယားနိုင်ငံရဲ့အကျဉ်းဆက်ခန်းတွေမှာအများဆုံးတွေ့နေရတယ်လို့ပြောပါတယ်
ကမ္ဘောဒီးယားပြည်သူ့ပါတီကအကြမ်းဖက်နီလန်းနဲ့တိုင်းပြည်အာဏာသိမ်းခဲ့တာ19နှစ်ရှိသွားခဲ့ပြီဖြစ်ပါတယ်ကမ္ဘောဒီးယားနိုင်ငံကအတိုက်ခံပါတီကြီးတစ်ခုဖြစ်တဲ့ကမ္ဘောဒီးယားမျိုးသားကစေရေးပါတီနဲ့ခမာညီညွတ်ရေးပါတီတို့ဟာအာဏာသိမ်းနှစ်ပတ်လည်အခမ်းအနားတွေကိုဖနှံ့ပွင့်မြို့မှာကျင်းပခဲ့ကြပါတယ
်ထိတဲ့ရောက်နိုင်ငံတကာသတင်းတွေကိုကူဇော်ဝင်းလိုင်နဲ့ဒေါခင်မြတ်တက်တို့ကြီးညာသွားကြရတာဖြစ်ပါတယ်အခုတော့သတင်းလွှာတွေကိုနားဆင်ကြရပါတော့မယ်ပထမအဦးဆုံးတော့အမေရိကန်နိုင်ငံရေးသတင်းနဲ့စပါမယ်ဒီမိုကရက်ပါတီရဲ့တမရလောင်းကူဇော်လေလောင်းဖြစ်ဖို့တည်ကြားနေတဲ့ဟီလာရီကလင်တန်ဟာနိုင်ငံခြားရေးဝန်ကြီးအဖြစ်တာဝန်ယူခဲ့စဉ်အချိန်တုန်းကယုံလုံငန်းနဲ့ဆိုင်တဲ့စာတွေကိုသူမရဲ့ကိုယ်ပိုင် email အဖြစ်အသုံးပြုခဲ့တယ်ဆိုတဲ့ဖြစ်ရပ်နဲ့ပတ်သက်လို့ကြေကြေပြတ်ပြတ်စုံစမ်းစစ်ဆေးပြီးတဲ့နောက် FBI ဗဟိုသုကထောက်လိုင်းရေးအဖွဲ့အကြီးအကဲ James Comey ကကလင်တန်အပေါ်ဆွဲချက်တင်ဖို့သူ့အနေနဲ့အကြံပေးမှာမဟုတ်ဘူးဆိုပြီးတော့ပြောကြလိုက်တဲ့အပေါ် Republican Outlook တော်အမတ်တွေကမကြည်မနှက်ဖြစ်ခဲ့ကြပါတယ်။ဒါကြောင့်ဒီကနေ့ FBI အကြီးအကဲကိုလွတ်တော်ကြားနာစစ်ဆေးပွဲမှာခေါ်ယူပြီးတော့မေးမြန်းမှုရှိနေပါတယ်။အကြောင်းစုံကိုဒေါ်လာလာတန်ကတင်ပြပေးပါလိမ့်မယ်ခင်ဗျာ
။ဟစ်ရှိဒီမိုကရက်သမ္မတကိုယ်စားလှမ်းဖြစ်ဖို့တည်ကြားနေတဲ့ Hillary Clinton ဟာ2009ခုနှစ်ကနေ2013ခုနှစ်အထိသူ့နိုင်ငံခြားရေးဝန်ကြီးအဖြစ်ထမ်းဆောင်စဉ်ကသူနဲ့သူ့ရုံးအမှုတန်းတွေဟာနယူးယောက်မှာရှိတဲ့နေအိမ်မှာဖွင့်ထားတဲ့ကိုယ်ပိုင်အီးမေးလ်လမ်းကြောင်းကတဆင့်ရုံးနဲ့တက်ဆိုင်တဲ့ရှုပ်ဝယ်အီးမေးလ်တွေကိုအပြန်အလှန်ပို့ခဲ့ကြတာနဲ့ပတ်သက်လို့အီးမေးလ်ပေါင်း 3,000 ကျော်တို့ကို FBI ဗဟိုထောက်လှမ်းရေးဌာနကအသေးချာဖတ်ရှုခဲ့ပြီးတဲ့နောက်ရုံးအီးမေးလ် 130 တို့ကို Mrs. Clinton လက်ခံရရှိခဲ့စဉ်ကရှုပ်ဝယ်ချက်အဖြစ်သတ်မှတ်ထားပြီးတချို့တို့ဟာထိတ်တန့်ရှုပ်ဝှက်ချက်ဖြင့်သတ်မှတ်ထားတာတွေ့ရတယ်လို့ FBI ညွှန်ကြားရေးမှူး James Comey ကအင်္ဂါနေ့သတင်းစာရှင်းလင်းပွဲမှာပြောကြားခဲ့ပါတယ်။ဒါပေမဲ့လို့ခုလိုလုပ်တာဟာတမင်တက်တဲ့ရည်ဝဲချက်နဲ့ပြုတ်လုတဲ့ဆိုတာကိုသူမတွေ့ရှိရဘဲမဲ့လို့လေစုံစမ်းစစ်ဆေးမှုရ Clinton နဲ့သူ့ရဲ့ဌာနမှူးတန်းတွေဟာအစိုးရရဲ့ရှုပ်ဝှက် email တွေကိုကင်တွယ်ဖို့နဲ့ပတ်သက်လို့တိတ်ကိုပေါ်ဆခဲ့တယ်လို့တွေးရှိခဲ့တယ်လို့ဆိုပါတယ်။ဒါပေမဲ့လို့လေရာဇဝတ်မှုကျူးလွန်ရာရောက်စေမဲ့တက်တဲ့အထောက်ထားတော့မတွေ့ရဘူးလို့ကိုမီကပြောပါတယ်။ဒါကြောင့်လေဒီတွေးရှိချက်တွေပမာမူတည်ပြီး FBI ဒီနဲ့နိုင်ငံခြားရေးဝန်ကြီးဟောင်းကလင်တန်ကိုအရေးယူဖို့အကြံမပြုလိုတဲ့အကြောင်း FBI အကြီးအကဲကပြောခဲ့ပါတယ်။ခုလိုကိုမီရဲ့ထုတ်ဖော်ပြောကြားချက်အပေါ် Republican ရဲ့အမတ်တွေကမကြည်မနှဖြစ်ခဲ့ကြပြီးဒီကနေ့ကြာသပတိနေ့မှာ FBI ညွှန်ကြားရေးမှူးကိုအောက်လွှတ်တော်ဆိုင်ရာကြီးကြပ်ကိုကေးရေးနဲ့အစိုးရပြုပြင်ပြောင်းလဲရေးကော်မတီရှေ့မှောက်မှာခေါ်ယူစစ်ဆေးမေးမြန်းမှုအစီအစဉ်ထားပါတယ်။ဗဟိုအစိုးရရှိနေချုပ် Loretta Lynch ကိုတော့နောက်တရင်ပအောက်လွှတ်တော်တရားရေးကော်မတီရှေ့မှောက်မှာခေါ်ယူမေးမြန်းမှုအစီအစဉ်ထားပါတယ်။ Republican အောက်လွှတ်တော်အမတ်များစုခေါင်းဆောင် Paul Ryan က FBI နေနဲ့သူ့ရဲ့စုံစမ်းစစ်ဆေးမှုမှာကလင်တန်ကိုအထူးအခွင့်အရေးပေးပုံရခဲ့တယ်လို့သတင်းတောက်တွေကိုပုတ်ထူးနေမှာပြောခဲ့ပြီးဂျာနာစစ်ဆေးပွဲမှာမေကွန်ထုတ်စရာတွေအများကြီးရှိနေတယ်လို့ပြောခဲ့ပါတယ
် Director Comey's presentation shredded the claims that Secretary Clinton made throughout the year with respect to this issue
နွန်ဂျာယေမှု Comey ရဲ့သတင်းစာရှင်းလင်းပွဲမှာပြောကြားချက်တွေဟာနိုင်ငံခြားရေးဝန်ကြီး Hillary အနေနဲ့တစ်နှစ်လုံးတောက်လျှောက်ဒီကိစ္စနဲ့ပတ်သက်လို့ပြောကြားခဲ့တဲ့စကားတွေဟာမန်ကမူဆိုတာကိုစစ်စစ်ပြရရောက်ပါတယ်သူရဲ့ပြောပြချက်တွေအရဟီလရီကလင်တန်ကပြောခဲ့တာတွေသူလုတ်ခဲ့တယ်မလုတ်ခဲ့ဘူးဆိုတဲ့ပြောပြချက်တွေဟာမမှန်ဘူးဆိုတာတွေ့ရပါတယ်ဒါကြောင့်ဒီကိစ္စမှာနိုင်ငံခြားရေးဝန်ကြီးဟီလရီကလင်တန်အနေနဲ့အမှန်ကိုအမှန်အတိုင်းမပြောခဲ့ဘူးဖွင့်လင်းမှုမရှိခဲ့ဘူးဆိုတာတွေ့ရပါတယ်ဒါကြောင့်လဲကျွန်တော်တို့မေကွန်ထုတ်စရာတွေအများကြီးရှိနေပါတယ
်ကလင်တန်ဘောအရေးယူဖို့အကြံမပြုနိုင်ဘူးလို့ခြုံငုံတုံ့တက်တဲ့FBI ညွှန်ကြားရေးမှူးကော်မီရဲ့အင်္ဂါနေ့သတင်းစာရှင်းလင်းပွဲအပြီးမှာတော့ Hillary Clinton ရဲ့ပြောခွင့်ရပုဂ္ဂိုလ်က FBI ရဲ့အကြံပေးချက်နဲ့ပတ်သက်လို့အားရကျေနပ်မိကြောင်းပြောပါတယ်။ဒါပေမဲ့လို့မြောက်ကရိုလိုင်းနာမှာအဲ့ဒီနေ့ကမဲဆွဲလှုပ်ရှားနေတဲ့ Republican သမ္မတကိုယ်စားလှောင်းဖြစ်တဲ့ Donald Trump ကတော့ FBI ရဲ့အခုလိုတုံ့သက်ချက်ဟာတိတ်ကိုစိတ်ပျက်ဖို့ရကောင်းတယ်လို့ပြောခဲ့ပါတယ်ရှင်။
ဒေါ်လာလာတန်တင်ပြတော်တာဖြစ်ပါရခင်ဗျာတို့ရရှိမှာခင်ဗျာဗြိတိန်နိုင်ငံဥရောပတပ်မဲ့ကတွေကနေနှုတ်ထွက်ဖို့ဆုံးဖြတ်လိုက်ပြီးတဲ့အပေါ်ဆုံးဖြတ်လိုက်ပြီးတဲ့နောက်ပေါင်စတာလင်ငွေတန်ဖိုးကကျခဲ့တာကြောင့်ကုန်သွယ်ရေးနဲ့စီးပွားရေးဆိုင်ရာသဘောတူညီချက်တွေနဲ့ဆိုင်တဲ့လိုက်နာဆောင်ရွက်ရမယ်ညွှန်ကြားချက်တွေကိုကမ္ဘာတစ်ဖက်မှာရှိတဲ့ ဗြိတိရှားတန်ယုံတွေကိုပို့ထားပြီးဖြစ်တဲ့အကြောင်းဝန်ကြီးချုပ်ဒေးဗစ်ကင်မရွန်ကဘော်ရူနီမှာလွှတ်တော်ကိုပြန်လည်ဖြေကြားခဲ့ပါတယ်။မြန်မာနဲ့ဗြိတိန်နိုင်ငံတို့ကြားမှာကြီးမားတဲ့ကုန်တမှုပမာဏမရှိပေမဲ့လည်းဗြိတိရှားအစိုးရကမြန်မာနိုင်ငံဖွံ့ဖြိုးတိုးတက်ရေးအတွက်ပေးနေတဲ့အကူအညီတွေကိုရော့ကျနိုင်တဲ့အလားအလာရှိတယ်လို့မြန်မာအရေးဆောင်ရွက်သူတွေကပြောပါတယ်။အပြည့်အစုံကိုကိုဇော်ဝင်းလှိုင်ကတင်ပြပေးပါလိမ့်မယ်ခင်ဗျာ။
ဗြိတိန်နိုင်ငံအနေနဲ့စီးပွားရေးကုန်သွယ်ရေးနဲ့ယင်းနှိမ့်မြှုပ်နှံမှုဆိုင်ရာကိစ္စရပ်တွေကိုအတက်နိုင်ဆုံးထိတွေ့လှုပ်ဆောင်တင်ကြောင်းဗုဒ္ဓနေ့ကပြုလုပ်တဲ့လွတ်တော်အမေးဖြေကဏ္ဍမှာဝန်ကြီးချုပ်ဒေးဗစ်ကင်မရွန်ကပြောကြားလိုက်တာပါ
And a very clear instruction has gone out to all our embassies around the world to UKTI
ကျွန်တော်အနေနဲ့ကမ္ဘာတစ်ဖက်လုံးမှာရှိတဲ့ကျွန်တော်ရဲ့သံယုံအလုံးအပြင်ဗြိတိန်နိုင်ငံရဲ့ကုန်သွယ်ရေးနဲ့ယင်းနှိမ့်မြှုပ်နှံမှုဆိုင်ရာအဖွဲ့အစည်းတွေဝန်ကြီးတွေအလုံးကိုပြတ်ပြတ်သားသားပြောကြားထားပြီးဖြစ်ပါတယ်ဗြိတိန်နိုင်ငံအတွင်းလာရောက်လုကင်ကျင်တဲ့ယင်းနှိမ့်မြှုပ်နှံမှုဆိုင်ရာကိစ္စတွေအလုံးအဆင်ပြေအောင်အတက်နိုင်ဆုံးကြိုးစားလှုပ်ဆောင်သင့်ပါတယ်စီးပွားရေးလုပ်ငန်းတွေကလည်းကျွန်တော်တို့ပြတ်ပြတ်သားသားပြောထားရပြီးဖြစ်ပါတယ်ကျွန်တော်တို့တိုင်းပြည်ရဲ့ဆုံးဖြတ်ချက်ကိုသူတို့အနေနဲ့ကြိုက်နှစ်သက်သည်ဖြစ်စေမကြိုက်မနှစ်သက်သည်ဖြစ်စေထွက်ပေါ်လာတဲ့အခွင့်အရေးတွေကိုအတက်နိုင်ဆုံးအကောင်းဆုံးဖြစ်အောင်အစိုးရအနေနဲ့လှုပ်ဆောင်ရမယ်ဆိုတာကိုသူတို့နားလည်သဘောပေါက်ကြပါတယ်
ဗြိတိန်နိုင်ငံ EU ဥရောပသမဂ္ဂတွေကနှုတ်ထွက်ဖို့ဆုံးဖြတ်လိုက်တဲ့နောက်ဆက်တွဲအကျိုးဆက်အဖြစ်နဲ့စီးပွားရေးကျဆင်းလာမှာကိုတက်တာအောင်လှုပ်ဆောင်တဲ့အနေနဲ့ corporation တွေနဲ့လူပုဂ္ဂိုလ်တူးချင်းစီထံကအခွင့်အရေးကောက်ခံမှု short ချတင်ကြောင်းဗြိတိရှားစီးပွားရေးဝန်ကြီးစာဂျစ်ဂျာဗစ်ကပြောကြားအပြီးမှာဝန်ကြီးချုပ်ဒေးဗစ်ကင်မရွန်ကအခုလိုပြောကြားလိုက်တာဖြစ်ပါတယ် EU တွေကဗြိတိန်နိုင်ငံနှုတ်ထွက်ဖို့ဇွန်လ23ရက်နေ့ကကျင်းပတဲ့လူထုဆန္ဒခံယူပွဲကနေအဆုံးဖြတ်ပေးပြီးတဲ့နောက်ဗြိတိန်နိုင်ငံရဲ့စီးပွားရေးအပေါ်ယုံကြည်မှုတွေလည်းကျဆင်းလာတာပါဒါကြောင့်လဲဗြိတိန်ရဲ့ပေါင်စတာလင်ငွေတန်ဖိုးဟာ32နှစ်အတွင်းအနိုင်ဆုံးကိုကျဆင်းသွားခဲ့ပြီးဆန္ဒခံရေးဘက်မကျင်းပခင်ကခံမှန်းထားတဲ့ငွေကြေးဆိုင်ရာအခက်အခဲပြဿနာတွေဟာလက်တွေ့ဖြစ်ပေါ်လာနေပြီလို့အင်္ဂလန်ဗဟိုဘဏ်ကသတိပေးပြောကြားလိုက်ပါတယ်ပေါင်စတာလင်ငွေတန်ဖိုးကျဆင်းသွားတဲ့အတွက်ဗြိတိန်ကမြန်မာနိုင်ငံကိုလက်ရှိပေးနေတဲ့အကူအညီအပေါ်မှာအကျိုးသက်ရောက်မှုရှိလာနိုင်တယ်လို့ဘာမာကမ်ပိန်း UK အဖွဲ့ကညွှန်ကြားရေးမှူးMark Famana ga pyo ba de
At the moment the British pound is going up and down overall it's down if it stays down this could have an impact in the amount of
La dalo che ni ma lo British pound sterling ha atat ja phin ni ba de တကယ်လို့စัจ जा နေအောင်မယ်ဆိုရင်တော့မြန်မာနိုင်ငံကလက်ခံရရှိနေတဲ့အကူအညီတွေကိုအကျိုးသက်ရောက်မှုဖြစ်လာနိုင်ပါတယ်ဘာလို့လဲဆိုတော့ဗြိတိရှားအစိုးရကပေါင်ငွေနဲ့အရင်ပမာဏအတိုင်းပေးနေမယ်ဆိုရင်နိုင်ငံတကာမှာရှိနေတဲ့ငွေလဲနှုန်းအရပေါင်တန်ဖိုးဟာနည်းနေမှာဖြစ်ပါတယ်။ဒီကိစ္စဟာအနာဂတ်မှာရှိလာမယ့်ငွေလဲနှုန်းအပေါ်မှာမူတည်နေပါတယ်။ဒါဟာဗြိတိန်နိုင်ငံ EU တွေကနှုတ်ထွက်ဖို့ဆုံးဖြတ်လိုက်တဲ့အတွက်ဖြစ်ပါတယ်။ဒါကြောင့်ရေတိုမှာမြန်မာနိုင်ငံကိုပေးနေတဲ့အကူအညီကိုထိခိုက်သွားစေနိုင်ပါတယ
်။လက်ရှိဝန်ကြီးချုပ်ဒေးဗစ်ကင်မရွန်ဟာမကြာခင်မှာယာရုကနှုတ်ထွက်ပေးတော့မှာဖြစ်ပြီးသူရတို့ကိုလက်ခံမယ်လို့တစ်ပေးခံထားရသူလက်ရှိပြည်ထရေးဝန်ကြီးသရဆာမေအနေနဲ့မြန်မာနိုင်ငံအပေါ်ပေးနေတဲ့အကူအညီတွေကိစ္စအတွေ့တည်ဆောက်တဲ့ပြောင်းလဲမှုတွေကိုဖြစ်ပေါ်စေနိုင်တယ်လို့ဆိုပါတယ
် A new British Prime Minister could make a big difference because the person that is in the lead now to take over
ဒီလိုရှာဝန်ကြီးချုပ်အသစ်အနေနဲ့ကြီးမားတဲ့ပြောင်းလဲမှုကိုလှုပ်ဆောင်နိုင်ပါတယ်ဝန်ကြီးချုပ်ဖြစ်ဖို့တစ်ပေးခံနေရတဲ့သူဟာလက်ရှိပြည်ထရေးဝန်ကြီးသရီစာမေဖြစ်ပါတယ်သူမဟာပါတီရွင်းမှာလက်ရာဆုံးကိုပိုရင်းနဲ့ကွန်ဆာဗေးတစ်ပုံစံနဲ့သူတူဖြစ်တယ်လို့လက်ခံကြသူတူဖြစ်ပါတယ်သူမဟာလူ့အခွင့်အရေးကိစ္စတွေနိုင်ငံတကာအရေးကိစ္စတွေကိုစိတ်ဝင်စားမှုနည်းသူတူဖြစ်ပါတယ်ဗြိတိန်နိုင်ငံထဲမှာတင်ကိုလူ့အခွင့်အရေးဥပဒေနဲ့ပတ်သက်ပြီးစောရကတက်နေသူတူဖြစ်ပါတယ်သူမအနေနဲ့လူ့အခွင့်အရေးကိစ္စတွေကိုစိတ်ဝင်စားမှုပြတာမျိုးကျွန်တော်တို့တစ်ခါမှမတွေ့ဘူးပါဘူးဗြိတိန်နိုင်ငံကနိုင်ငံတကာကိုပေးနေတဲ့အကူအညီတွေရှော့ချဖို့သူမအနေနဲ့လှုပ်ဆောင်မဲ့အန္တရာယ်ရှိနေပါတယ်။သူမအနေနဲ့အဲ့ဒီလိုလှုပ်လာမလားဆိုတာကတော့စောင့်ကြည့်ရအောင်မှာဖြစ်ပါတယ်။တကယ်လို့နိုင်ငံတကာကိုပေးနေတဲ့အကူအညီတွေရှော့ချဖို့သူမအနေနဲ့လှုပ်ဆောင်ခဲ့မယ်ဆိုရင်သူမပါတီအတွင်းမှာတင်ကန့်ကွက်မဲ့သူတွေနဲ့ရင်ဆိုင်ရမှာဖြစ်ပါတယ်
။ဝန်ကြီးချုပ်ဒေးဗစ်ကင်မရွန်ကတော့နိုင်ငံတကာမှာရှိတဲ့ဗြိတိန်နိုင်ငံရဲ့ရည်တင်မှုဟာပြောင်းလဲသွားမှာမဟုတ်တဲ့အကြောင်းအထူးသဖြင့်ဒီမိုကရေစီစနစ်အားကောင်းလာရေးနဲ့အယတ္တအစိုးရတရားတည်ထောင်ပြီးစီးပွားရေးတကားဖွင့်ဝါဒကျင့်သုံးနေတဲ့မြန်မာနိုင်ငံပေါ်ထားတဲ့မူဝါဒတွေပြောင်းလဲသွားမှာမဟုတ်တဲ့အကြောင်းဗြိတိန်ဟာမြန်မာနိုင်ငံဖွံ့ဖြိုးရေးအတွက်အကြီးမားဆုံးလို့ဖော်ကိုင်တဲ့နိုင်ငံဖြစ်ကြောင်းမြန်မာနိုင်ငံဟာဗြိတိရှလူမျိုးတွေရဲ့နှလုံးသားထဲမှာအရေးပါတဲ့နေရာမှာတည်ရှိနေကြောင်းဇွန်လ24ရက်နေ့ရက်စွဲနဲ့ဝန်ကြီးချုပ်ရဲ့ပြောဆိုချက်ကိုရန်ကုန်မြို့မှာရှိတဲ့ဗြိတိရှတန်ယုံကကြီးညာချက်ထုတ်ပြန်ခဲ့ပါတယ်ခင်ဗျာ
ကိုဇော်ဝန်းလှိုင်ပြောပြသွားတာဖြစ်ပါတယ်ခင်ဗျာမြန်မာနိုင်ငံမှာငင်းငယ်လုပ်ငန်းစဉ်တွေအကောင့်ထဲပေါ်ဆောင်ရွက်နေချိန်မှာလက်နက်ကင်ပြိပခတ်ဖြစ်ပေါ်ရာဒေသတွေကအမျိုးသမီးတွေ လူခွင့်ရေးချိုးဖောက်ခံနေရတယ်လို့ HRW နိုင်ငံတကာလူခွင့်ရေးအဖွဲ့ကြီးကပြောလိုက်ပါတယ်ဒီကနေ့ကုလသမဂ္ဂရဲ့အမျိုးသမီးများအားခွဲခြားဆက်ဆံမှုပပျောက်ရေးစီဒေါ်ကော်မတီနဲ့မြန်မာအစိုးရကုစရယ်အဖွဲ့တို့တွဲဆောင်ဖို့ရှိနေတဲ့အချိန်မှာပဲအချိန်ကြိုက်ပြောဆိုလိုက်တာဖြစ်ပြီးလက်နက်ကင်ပဋိပက္ခတွေအဆုံးတက်ရေးကြိုးပမ်းမှုတွေမှာအမျိုးသမီးတွေပုံမပါဝင်ခွင့်ရရှိစေဖို့အရေးကြီးတဲ့အကြောင်းသူကထောက်ပြခဲ့တာပါအသေးစိတ်ကိုမန္နနာချမ်းကဆက်ပြောပြပါလိမ့်မယ်ခင်ဗျာ
ဟုတ်ပါတယ်မြန်မာနိုင်ငံမှာပြည်ရင်းငြိမ်းချမ်းရေးအတွက်ကြိုးပမ်းဆောင်ရွက်နေပေမဲ့လည်းပဋိပက္ခတွေရဲ့အကျိုးဆက်တွေကိုလက်တွေ့ခန်းစားနေကြရတဲ့အမျိုးသမီးတွေရဲ့ပါဝင်ခွင့်နှဲပါနေစေဖြစ်တယ်လို့ Human Rights Watch အဖွဲ့ကြီးကသတိပေးလိုက်တာဖြစ်ပါတယ်ငြိမ်းချမ်းရေးလုပ်ငန်းစဉ်တွေမှာအမျိုးသမီးတွေကိုယ်တိုင်ပြည်ဝါပါဝင်ခွင့်မရှိသေးတယ်လို့ပဋိပက္ခတွေမှာအမျိုးသမီးတွေပေါ်နိုင်ကျင်ခံရတာတွေကိုဖော်ထုတ်ဖို့စ조사မှုတွေမှာလည်းအဟန့်အတားတွေကြုံနေရဆဲပဲလို့ထောက်ပြခဲ့တာဖြစ်ပါတယ် HRW ရဲ့အာရှရေးရာညွှန်ကြားရေးမှူး Brett Adams ကတော့အမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ပါတီဦးဆောင်တဲ့အစိုးရတက်လက်ထက်မှာပြဿနာတွေကိုရဲရဲဝံ့ဝံ့ကင်တွယ်ဖြေရှင်းသင့်တယ်လို့ပြောဆိုခဲ့ပါတယ
် Men whoare advocating for women's rights will still do it differently than women who will advocate for women's
အမျိုးသမီးတွေအခွင့်အရေးအတွက်ကြိုးပမ်းတဲ့အမျိုးသားတွေရှိတယ်ဆိုရင်တောင်အမျိုးသမီးတွေနဲ့တော့တူနိုင်မှာမဟုတ်ပါဘူးမြန်မာနိုင်ငံမှာအမျိုးသမီးတွေရဲ့အတန်တွေကိုကြားနိုင်ဖို့လိုပါတယ်ညီညာရေးဆွေးနွေးမှုတွေစိတ်ဆက်ညှိနှိုင်းမှုတွေတပုံကြီးလုပ်နေပေမဲ့အမျိုးသမီးတွေကဘေးဖယ်ခံထားရပါတယ်ဒါကြောင့်လဲအမျိုးသမီးတွေရဲ့အမြင်တွေကိုမကြားရဘဲဖြစ်နေတာပါအရင်တစ်ပတ်ထဲမှာတော့ပဲအောင်အမျိုးသမီးအဖွဲ့ကသူတို့ရဲ့အစီရင်ခံစာထုတ်ပြန်မဲ့အခမ်းအနားအစီအစဉ်ကိုဖျက်ခဲ့ရပါတယ်အခမ်းအနားမှာပြောမဲ့ကိစ္စဟာထိလွယ်ရှလွယ်ဖြစ်လွန်းနေဆိုပြီးတော့အာဏာပိုင်တွေကတားမြစ်ခဲ့တာပါနှိမ့်ဆက်ညှဉ်းပန်းမှုလေ့ကျင့်ပေးထားတယ်လို့အမည်ပေးထားပြီးလွန်ခဲ့တဲ့9နှစ်အတွင်းလိမ်မိုင်းဆိုင်ရာစော်ကားမှုတွေအပါအဝင်အမျိုးသမီးတွေအပေါ်စစ်တပ်ကအနိုင်ကျင့်တဲ့လုပ်ရက်တွေကိုဖော်ပြထားတဲ့အစီရင်ခံစာကိုလည်းအာဏာပိုင်တွေကတင်းစည်းခဲ့ပါတယ်အစိုးရအသည့်အနေနဲ့ဒီလိုလုပ်ရက်မျိုးတွေလှုပ်ချင်လိမ့်မယ်လို့ကျွန်တော်မထင်ပါဘူးဖြတ်ဝေမဲ့အစီရင်ခံစာတွေကိုတားမြစ်တာတင်းစည်းတာတွေအရင်ကလိုပဲစစ်တပ်တို့ရဲတို့လိုဖုံးကွယ်ကျင်သေးတဲ့လူတွေရဲ့လုပ်ရဖြစ်မယ်လို့မျှော်လင့်ပါတယ်။ဒါပေမဲ့လည်းနောက်မှဒါမျိုးမဖြစ်ရအောင်အစိုးရတက်ကဆောင်ရွက်ဖို့လည်းလိုအပ်ပါတယ်
။ငြိမ်းချမ်းရေးဆွေးနွေးမှုတွေမှာအမျိုးသမီးကိုယ်စားလှယ်30ရာခိုင်နှုန်းပါဝင်ဖို့အစိုးရကကတိပြုထားပေမဲ့အစိုးရကဖွဲ့စည်းထားတဲ့အမျိုးသားပြန်လည်တည်မြဲရေးနဲ့ငြိမ်းချမ်းရေးစင်တာမှာအမျိုးသမီးတွေမပါဝင်တာကို HRW အဖွဲ့ကထောက်ပြခဲ့တယ်လို့ဂျနီဗာကစီရောညီလာခံကိုတက်ရောက်နေတဲ့ကြားမရေရဒန်းညူညီမြရေကွန်ရဲညွှန်ကြားရေးမှုဒေါ်မေဇဘဲဖြူကလည်းထောက်ပြခဲ့ပါတယ
်ဒီအစိုးရတက်ပြီးမှသာပါဘူးကျွန်တော် Union Peace Conference လုပ်တယ်လीအဲ့တော့အဲ့ Union Peace Conference မှာအမျိုးသမီးတွေကိုအနည်းဆုံး30ရာခိုင်နှုန်းပါဝင်ခွင့်ပြုရမယ်ဆိုတော့အဲ့ဒီအချက်ကလေးကို Union Peace Conference ပေါ့နော်အဲ့ဒီကသဘောတူနိုင်ခဲ့တယ်ဒါပေမဲ့လည်းအဲ့လိုသဘောတူခဲ့တယ်ဆိုပေမဲ့လည်းအခုထိတော့နေကြရေးဖြစ်စဉ်အတွက်ဖွဲ့စည်းတဲ့ကော်မတီတွေပြည်နယ်နဲ့တိုင်းဒေသကြီးအဆင့်ဖွဲ့စည်းတဲ့ကော်မတီတွေမှာလည်းအမျိုးသမီးပါဝင်မှုကတော်တော်ကိုနည်းနေပါတယ်။အဲ့တော့အခြေခံဖြစ်နေတဲ့အခက်အခဲကဒီစစ်ရေးနဲ့လုံခြုံရေးကိစ္စတွေဟာအမျိုးသမီးတွေနဲ့တိုင်းမပတ်သက်ဘူး။ဒါကြောင့်အမျိုးသမီးတွေပါဝင်စရာမလိုဘူးဆိုတော့ယူဆချက်ပေါ်မှာအခြေခံတဲ့အတွက်ကြောင့်အခက်အခဲဖြစ်နေတာပါ။တကယ်တမ်းမှာတော့စနေပြိပခဖြစ်ပေါ်တဲ့ဒေတာတွေမှာမျိုးသမီးတွေပေါ်ကြာရောက်တဲ့မလုံခြုံမှုနဲ့အစမ်းဖက်မှုအနေဟာအရန်ကိုကြီးပြီးတော့အဲ့ဒါတွေဟာလည်းနေကြရေးဖြစ်စင်မှာကျွန်တော်မဖြစ်မနေထက်သွင်းဆွေးနွေးတဲ့အဆက်တည်းအတွက်ကြောင့်မျိုးသမီးတွေရဲ့ပါဝင်ခွင့်ဟာအရေးကြီးရယ်ပါကိုပါဝင်စေရမယ်လို့ကျွန်တော်တို့မျိုးသမီးအဖွဲ့တွေကတော့တိုက်တွန်းပါတယ
်တနင်္လာနေ့မှာတော့ဂျနီဗာမှာကျင်းပနေတဲ့စီရောညီလာခံအတွင်းမြန်မာအမျိုးသမီးအရက်ဖက်အဖွဲ့အစည်းတွေကနေမြန်မာနိုင်ငံမှာတရားဥပဒေရဲ့အကာအကွယ်စောင့်ရှောက်မှုကအစနိုင်ငံရေးမှာပါဝင်ခွင့်အစုံအမျိုးသမီးတွေခွဲခြားဆက်ဆံခံနေရတဲ့အခြေအနေတွေကိုတင်ပြခဲ့ကြပါတယ
်မြန်မာနိုင်ငံကလက်နက်ကင်ပဋိပက္ခတွေအစုံတက်ရေးကြိုးပမ်းမှုမှာအမျိုးသမီးတွေပုံမပါဝင်ခွင့်ရရှိစေဖို့အတွက် HRW အဖွဲ့ကြီးကထောက်ပြခဲ့တဲ့အကြောင်းမှန်နန္ဒချံပြောပြသွားတာဖြစ်ပါတယ်တော်ရရှိမှာခင်ဗျမြန်မာနိုင်ငံမြောက်ပိုင်းကခါကာဘူရာစီနဲ့ဖုန်ကန်ရာစီဘေးမဲ့တော်ရီပါဝင်တဲ့ဒေသကိုကုလသမဂ္ဂ UNESCO အဖွဲ့ကြီးရဲ့ကမ္ဘာအမွေနှစ်နေရာအဖြစ်သတ်မှတ်ကြေညာနိုင်ဖို့အတွက် UNESCO ကမ္ဘာအမွေနှစ်ကော်မတီရဲ့နှစ်ပတ်လည်ညီလာခံမှာအမည်စရင်းတင်သွင်းဖို့တက်ဆိုင်ရာတာဝန်ရှိသူတွေနဲ့တိတ်ပံပညာရှင်တွေကသဘောတူခဲ့ကြပါတယ်တရင်အပြည့်စုံကိုဆက်သွယ်မေးမြန်းထားတဲ့ကိုရဲကောင်ကပြောပြပါလိမ့်မယ်ခင်ဗျ
မြန်မာနိုင်ငံမြောက်ဖြားပိုင်းခါကာဘူရာစီနဲ့ဖုန်ကန်ရာစီတဘာဝဘေးမဲ့တော်တွေအပါအဝင်အကျယ်ဝန်း 11,280 စတုရန်းကီလိုမီတာရှိတဲ့ဒေသကို Northern Mountain Forest Complex မြန်မာမြောက်ဖြားတောင်ပေါ်ဆက်ဆက်တစ်တောဒေသဆိုတဲ့နာမည်နဲ့ UNESCO ကမ္ဘာအမွေနှစ်ကော်မတီညီလာခံမှာအမည်စရင်းတင်သွင်းမှုပြီးခဲ့တဲ့လကရန်ကုန်မြို့မှာကျင်းပတဲ့အစည်းအဝေးတစ်ခုမှာသဘောတူထားခဲ့ကြတာဖြစ်ပါတယ်ဒီစီဝေးကိုကုလသမဂ္ဂ UNESCO အဖွဲ့ကြီးနဲ့ပတ်ဝန်းကျင်ထိန်းသိမ်းရေးနဲ့တက်တော်ရေးရာဝန်ကြီးဌာနကတာဝန်ရှိသူတွေအပြင်ပြည်ရင်းပြည်ပကသိပ္ပံပညာရှင်တွေတက်ရောက်ခဲ့ကြပြီးလက်ရှိမြန်မာနိုင်ငံကနေကမ္ဘာအမွေနှစ်နေရာဖြစ်သတ်မှတ်နိုင်မှုယာယီစရင်ပြုစုထားတဲ့နေရာ14နေရာရှိတဲ့အနက်မြန်မာနိုင်ငံမြောက်ဖြားပိုင်းကဆက်ဆက်တက်တော်ဒေသကိုအဆိုပြုပြီးအမည်စရင်တင်သွင်းမှုကြေညာချက်ထုတ်ပြန်ခဲ့တာဖြစ်ပါတယ်မြန်မာနိုင်ငံမြောက်ပိုင်းကတောင်ပေါ်တက်တော်ဒေသတွေကိုတက်ခွတုဒေသနာပြုလုပ်ဖို့အကြင်ငင်ခီးသွားရောက်ခဲ့ပြီးဒီအစည်းအဝေးကိုလည်းသိပ္ပံပညာရှင်တဦးဖြစ်တက်ရောက်ခဲ့တဲ့ဦးစောလွင်ကခုလိုပြောပါတယ်
။ဒီကတော့ဟိုတက်တော်နဲ့ UNESCO နဲ့ပေါင်းပြီးတော့အခုဟိုပြီးခဲ့တဲ့2015-2045လောက်တည်းကစတင်တဲ့လုပ်ငန်းတွေမှာအခုကတော့ဒီလာမယ့်နှစ်မှာဟိုကမ္ဘာအမွေနှစ်ဖြစ်စီးရင်ဝင်မှုအတွက်ကိုအဲ UNESCO dossier ဆိုတာအဲ့ဒီဟာတွေတင်ပြရမယ်လေတင်ပြတဲ့အခါမှာပြည်တွင်းရောပြည်ပပညာရှင်တွေအနေပြီးတော့လေ့လာရတဲ့ scientific ဆိုင်ရာအချက်လက်တွေအကုန်လုံးကိုဒါဆွေးနွေးပြီးတော့ဒီ data ကြီးကိုဒီကမ္ဘာမွေနေ့ data အဖြစ်လုပ်ဖို့အတွက်အားလုံးကနေပြီးတော့ထောက်ခံကြပါတယ်ဆိုတော့ပညာရှင်တွေအလုံးပေါင်းပြီးတော့ declaration တစ်ခုပေါ့နော်အဲ့ဒါလေပြည်တော်ဝန်ကြီးဌာနတစ်ဆင့်နောက်ပိုင်းဒီ UNESCO ဟိုတင်တဲ့အခါမှာအဲ့ထည့်သွင်းဖို့ပေါ့နော်ဒီ process ကတော့ကြာပါမယ်ဒီ2019မှာနောက်ဆုံးထားပြီးတော့တင်ပြရမယ်2019လောက်မှအတည်ပြုတယ်မပြုဘူးဆိုတာကိုဟိုထုတ်ပြန်မှာပေါ့
အခုအဆိုပြုထားတဲ့မြန်မာနိုင်ငံမြောက်ဖြားဒေသတွေမှာအရှိတောင်အရှမှာအမြင့်ဆုံးဖြစ်တဲ့ခါကာဘူရာစီတောင်နဲ့အီယာရီမြစ်မြစ်ဖြားခံရရေဝေဒေသတွေတည်ရှိနေပါတယ်ဒီဒေသမှာမြို့တုံးပြောက်ွယ်ဖို့ရှိနေတဲ့ပန်းမန်နဲ့တရားတိရစ္ဆာန်မျိုးစိတ်အမြောက်များတွေ့ရတဲ့အပြင်မြန်မာနိုင်ငံမှာပဲရှိတဲ့ရှားပါးမျိုးစိတ်အချို့ကိုလည်းတွေ့ရတာကြောင့်ကမ္ဘာအမွေနှစ်နေရာဖြစ်သတ်မှတ်ပြီးကာကွယ်ထိန်းသိမ်းဖို့ဒီအစည်းအဝေးကိုတက်ရောက်လာကြတဲ့သူတွေအလုံးကထောက်ခံခဲ့ကြတာဖြစ်ပါတယ်။အခုလိုမြန်မာနိုင်ငံမြောက်ပိုင်းတစ်တောဒေသကို UNESCO ကမ္ဘာအမွေနှစ်နေရာဖြစ်သတ်မှတ်ခံရမယ်ဆိုရင်ဒေသခံတွေနဲ့မြန်မာနိုင်ငံအတွက်ဘယ်လိုအကျိုးရှိမလဲဆိုတာကိုဦးစောလွင်ကအခုလိုပြောပြပါတယ
်။ဒါကမ္ဘာအမွေနှစ်ဖြစ်သွားပြီဆိုလို့ရှိရင်ဒါလူသားအလုံးနဲ့လည်းသက်ဆိုင်တယ်။ဒါ UNESCO ကချမှတ်ထားတဲ့စီမင်းစည်းကမ်းတွေအတိုင်းကျွန်တော်တို့ကလိုက်နာဆောင်ရွက်ရမယ်။ Rules and Law ခိုင်မာဖို့လည်းကျွန်တော်တို့ကပို့ပြီးတော့ကြိုးစားရမယ်။အဲ့ဒါနဲ့သူတွေနာလုပ်ငန်းတွေကိုလည်းပူးပေါင်းဆောင်ရွက်မှုတွေလည်းတိုးမြင့်နိုင်တယ်။ပို့ပြီးတော့လည်းကျွန်တော်အကူအညီတွေရနိုင်တယ်။အဲ့ဒါအပြင်ကမ္ဘာအမွေနေ့ဒေသကြီးဖြစ်ပြီဆိုလို့ရှိရင်ဒါကမ္ဘာလည်းတည်သွားရင်ကျွန်တော်တို့ဒီ Eco Tour တွေပေါ့နော်။သဘာဝကိုမပြတ်စီ Eco Tour တွေဆိုဆိုလို့ရှိရင်အဲ့ဒါတွေလည်းအများကြီးလေးလာနိုင်တယ်ကိုယ့်ပြည်တွင်းရလူတွေလည်းပို့ပြီးတော့လေးလာနိုင်တယ်နောက်ပြီးတော့ကြံတဲ့ commercial login တွေလည်းလုပ်လို့မရဘူးအခုရှိနေတဲ့လူဦးရေကလည်းတော်တော်လေးနည်းပါတယ်ဒီဒေသကြီးတစ်ခုလုံးမှာမှစရင်းရဆိုလို့ရှိရင်လူကဟိုဟာ1000ရဲ့အောက်မှာပဲရှိတယ်အဲ့တော့တို့အတွက်ဥမာအမဲလိုက်တာတွေဘာတွေမလုပ်ဖို့ flexion ban ပေါ့နော်တောင်းတာစနစ်တွေလည်းတစ်ပြင်းပြင်းနဲ့ကျွန်တော်တို့ရောင်းနေပါပြောက်ပြီးတော့အမေရစနစ်ကြကျွန်တော်တို့ ticket site ပြောတဲ့ကိစ္စတွေဘာတွေအကုန်လုံးပေါ့နော်အဲ့ဒါတွေအကုန်လုံးဝိုင်းဝန်းပြီးတော့စောင့်ရဲနိုင်တဲ့ခွင့်ရေးတွေမိပညာတွေပို့ရလာမှာပေါ့နော
်2014ခုနှစ်ဇွန်လကကာတာနိုင်ငံမှာပြုလုပ်တဲ့ UNESCO ကမ္ဘာအမွေနှစ်ကော်မတီညီလာခံမှာမြန်မာနိုင်ငံအလဲပိုင်းဟန်လင်းဘိတ်တွန်းနဲ့တရိတ်ခက်တရားပြူမြို့သုံးမြို့ကိုကမ္ဘာအမွေနှစ်နေရာဖြစ်သတ်မှတ်ကြောင်းကြေညာနိုင်ခဲ့ပြီးဒါဟာလက်ရှိမြန်မာနိုင်ငံရဲ့ပထမဆုံးနဲ့တခုတည်းသောကမ္ဘာအမွေနှစ်နေရာဖြစ်ပါတယ်။မြန်မာနိုင်ငံမှာယဉ်ကျေးမှုနဲ့သဘာဝအမွေနှစ်နေရာတွေအမြောက်များရှိပေမဲ့ကမ္ဘာအမွေနှစ်နေရာစရင်ဝင်အောင်လှုပ်ဆောင်နိုင်မှုအားနည်းနေတယ်လို့ကြွမ်းကျင်သူတွေကပြောပါတယ်
။ကိုရဲကောင်ပြောပြသွားတာဖြစ်ပါတယ်ခင်ဗျာ။ VOA American အတန်းရဲ့ကြာသပတေးနေ့မနေ့ဖက်အစီအစဉ်တွေကိုမနေ့9နာရီအထိဆက်လက်ပြီးတော့ထုတ်လွှင့်ပေးနေပါတယ်။အခုထုတ်လွှင့်နေတဲ့အတန်းလွင့်အစီအစဉ်တွေကို burmese.voanews.com internet ဆမ်းနံပါတ်လေးအချိန်နဲ့တပင်းညီကြည့်ရှုလို့ရပါတယ်ခင်ဗျာ
ဒီ OA မြန်မာပိုင်းအတန်လွင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနေ့7နာရီကနေ9နာရီအထိတစ်ချိန်နေ့လယ်12နာရီကနေနေ့ခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ် ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းတို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းတို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွှင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ။
မင်္ဂလာနံနက်ခင်းပါခင်ဗျာမြန်မာစံတော်ချိန်မိနစ်6နာရီခွဲရှိပါပြီတော်ရရှင်တို့အခုနားဆင်နေကြရတာကတော့ VOA မြန်မာပိုင်းအစီအစဉ်ရဲ့ကြာသပတေးနေ့မိနစ်ဖက်ထုတ်လွှင့်ချက်တွေပဲဖြစ်ပါတယ်လိုင်းတိုမီတာ32 40တို့အပြင်လိုင်းတိုမီတာ50 kHz 5999နဲ့လိုင်းလက်မီတာ190 kHz 1505တို့ကပါတိုးချဲ့ပြီးတော့ထုတ်လွှင့်ပေးနေပါတယ်အခုဒုတိယပိုင်းနာယူရဲ့အစီအစဉ်မှာကမ္ဘာသတင်းမီဒီယာတွေဘောကမြန်မာနိုင်ငံအကြောင်းကောက်နှုတ်တင်ပြချက်အင်္ဂလိပ်စာသင်ကားစာပို့ချချက်သူယုံကြည်ရစတဲ့အစီအစဉ်လေးနဲ့အတူ
အဲ့ဒီတော့အဲ့ဒီလက်နဲ့အင်အားကင်ထားတဲ့လူတွေကဘာဖြစ်လို့လက်နဲ့ကင်ထားတာလဲသူတို့လူတွေကိုကြောက်သလားဘာဖြစ်လို့ကြောက်ရမှာလဲလူတွေရဲ့တင့်တင့်မြတ်မြတ်နေမယ်
ဒေါက်တာကျော်ဝင်းဖြစ်ပါတယ်မြန်မာအရေးတုံးသက်ချက်အစီအစဉ်ကိုတင်ဆက်တဲ့ခါမှာအပြည့်စုံကြားကြရမှာပါအခုအရင်ဆုံးတော့ကမ္ဘာသတင်းမီဒီယာတွေကမြန်မာနိုင်ငံအကြောင်းကောက်နှုတ်ချက်ကိုမူလအားပေါ်မပြည့်ဦးကျော်စံတာကတင်ဆက်ပေးပါလိမ့်မယ်ခင်ဗျာ
မြန်မာစစ်တပ်သတင်းလွတ်လပ်ခွင့်ကိုလက်မခံသေးဆိုတဲ့ကောင်းစဉ်နဲ့စံရင်းမင်းအောင်ရဲ့သုံးသပ်ချက်ကိုအေအာဝတီကကျဉ်းယုံထုတ်နှုတ်တင်ပြလိုပါတယ်။အနာရှိရဲ့မြန်မာစစ်တပ်ဟာသူတို့မကောက်နာကိုရေးမှဆွေးနေပါတယ်။နမူနာသုံးခုထုတ်ပြထားပါတယ်။ပထမတစ်ခုကဥဆွေမန်းက DSA ကြောင်စင်းတွေအစိုးရသည်နဲ့ပူးပေါင်းလှုပ်လှုပ်ကြဖို့တိုက်တွန်းတာကိုပြန်ဖော်ပြတဲ့အတွက် 7 day နေ့စဉ်ကအက်ဒီတာနဲ့သတင်းနောက်ကိုပြစ်မှုဆိုင်ရာဥပဒေအရအရေးယူဖို့လုပ်ခဲ့တာဖြစ်ပါတယ်။ဒါဟာအမှန်ကိုအတိအကျဖော်ပြတာတောင်မှစစ်တပ်ကမကြိုက်ရင်ပြဿနာတက်မယ်ဆိုပြီးချင်းချလိုက်တာဖြစ်တယ်လို့ဆိုပါရယ်တခါဒီ7 day ကိစ္စမတိုင်ခင်ကလည်း Twilight Over Burma ဆိုတဲ့ရုပ်ရှင်ကိုစစ်တပ်သိခါကြစေတယ်တိုင်းရင်းသားညီညွတ်ရေးကိုထိခိုက်စေတယ်ဆိုပြီးတော့စင်ဆာအဖွဲ့ကပိတ်ပင်ခဲ့ပါရယ်ပြီးခဲ့တဲ့ပတ်တုန်းကလည်းရှမ်းပြည်နယ်မြောက်ပိုင်းမှာစစ်တပ်ရဲ့လူခွင့်ရေးရှိုးဖောက်မှုအစီရင်ခံစာကိုထုတ်ပြန်မဲ့တအောင်းအမျိုးသမီးများအဖွဲ့ရဲ့သတင်းစာရှင်းလင်းပွဲကိုဖျက်သိမ်းစေခဲ့ပါရယ်ဒီဖြစ်ရသံကူလုံးမှာစစ်တပ်နဲ့အာဏာပိုင်တွေရဲ့လှုပ်ရက်ကိုမြန်မာမီဒီယာလောကသားတွေကဝေဖန်ဆုတ်ချကြပါတယ်စစ်တပ်ဟာဒီမိုကရေစီအသွင်ကူးပြောင်းမှုကိုမထောက်ခံဘူးသူတို့လှုပ်ရက်အပေါ်သူတို့အယုံကြည်မရှိဘူးစသဖြင့်ဝေဖန်ကြတယ်လို့ရေးသားထားပါတယ်ခင်ဗျာရက်တရပြည်တော်မဲ့အချိန် NLD လှုပ်ရက်တစ်စီတစ်ဆောင်ဆိုတဲ့ကောင်းစဉ်နဲ့ Channel News Asia ကမြန်မာပြည်ဆိုင်ရာသတင်းထောက်မေဝန်းရဲ့သုံးသပ်ချက်ကိုလည်းအကျဉ်းဆုံးတင်ပြလိုပါတယ်မြန်မာနိုင်ငံမှာဆင်းရဲနွမ်ပါမှုမြင့်မားစေအလုံးလမဲ့ဥယျာဉ်များပြားစေဖြစ်ပါတယ်ရန်ကုန်နဲ့မလှမ်းမကန်ဒလဘက်ကလူများစွာတို့ဟာဆင်းရဲနွမ်းပါကြပါတယ်ဒေါအောင်ဆန်းစုကြည်ကိုမြန်မာပြည်သူတွေထောက်ခံမဲ့ပေးခဲ့ကြတာဟာအပြောင်းလဲလူချင်းလို့ဖြစ်ပါတယ်သူရဲ့အမျိုးသားဒီမိုကရေစီအဖွဲ့အစည်းအနာရလာခဲ့တာမကြခင်ရက်တရပြေတော့မှာဖြစ်ပါတယ်လွှတ်တော်အမတ်တွေကပြည်သူ့ဘဝတိုးတက်ဖို့ဦးစားပေးမယ်ဆိုပေမဲ့သူတို့မှလည်းသူတို့ပြဿနာနဲ့ပါအစိုးရသည်အနေနဲ့တက်လာရပေမဲ့ယခင်အစိုးရအရာရှိဟောင်းတွေနဲ့ကွယ်လွယ်မှုတွေကိုတလကျော်ညှိနှိုင်းခဲ့ရသေးတယ်။ဒါကြောင့်အစောပိုင်းမှာသိအလုံးမလုံးနိုင်ခဲ့ဘူး။အခုတော့အဆင်ပြေသွားပြီ။နောက်ဆိုရင်လောက်ရကန်ရပူပြီးလင်းမြန်လာပါလိမ့်မယ်လို့ NLD လွှတ်တော်အမတူကပြောပါတယ်။ဒလဘက်ကလက်သမားတွေကတော့ရေလောင်ငန်းတွေပုံများလာပြီးရေပြဒနာယောနေသွားတယ်လို့သတင်းကောင်းပြောကြပါတယ်။ဆွေမျိုးသားချင်းများစွာကိုပါတင်ကြွေးထားရတဲ့ကလေးအဖေလမ်းဘေးဈေးသက်တူကတော့ရက်တရအတွင်းစိတ်တိုးတက်မှုပြောင်းလဲမှုမရှိသေးပေမဲ့အလို့သမားတွေအတွက်နေစရာတွေအလုတ်ကိုင်းအခွင့်အလမ်းတွေပုံမူရလာလိမ့်မယ်လို့မျှော်လင့်နေပါတယ်။စေတနာဝန်ထမ်းတူကတော့အစိုးရသည်အနေနဲ့ရွေးကောက်ပွဲကတိကိုအမြန်ဆုံးအကောင့်ထဲဖော်စီခြင်းလဲလို့လည်းဆိုပါတယ်။တစ်နှစ်ကြာလို့မှဘာမှမပြောင်းလဲသေးဘူးဘာမှမထူးဘူးဆိုရင်တော့ပြဿနာကြီးပဲလို့လည်းဆိုပါတယ်။ဒလဘက်မှနေထိုင်သူအများစုအတွက်ကတော့သူတို့မှမျှော်လင့်ချက်ကလွယ်လို့ဘာမှထွေထွေထူးထူးတိုးတက်လာတာမရှိသေးဘူးလို့ရေးသားထားပါခင်ဗျာ။တမှုထူးကြတဲ့မြန်မာနိုင်ငံဆိုတဲ့ခေါင်းစဉ်နဲ့ driveland.d မှာရေးသားထားတာကိုဖတ်ရပါတယ်မြန်မာနိုင်ငံဆိုင်ရာဂျမန်ဆက်မှုကုသရေးဝန်ကြီးကိုယ်စားလှယ်မိုနီကာစတူတ်ကိုပြုလုပ်ထားတဲ့အင်တာဗျူးတွေကစိတ်ဝင်စားဖွယ်တချို့ကိုထုတ်နှုတ်တင်ပြလိုပါတယ်မြန်မာနိုင်ငံမှာရင်းနှီးမြှုပ်နှံတဲ့အခါကြုံရတဲ့ပြဿနာတွေကိုသူကအခုလိုပြောခဲ့တာပါပြဿနာကလက်လီဖြန့်ဖြူးရမှာကန့်သက်ချက်တွေရှိနေပါတယ်ပြည်တွင်းကုမ္ပဏီတွေကခွင့်ပြုတဲ့အတွက်ကုန်ပစ္စည်းဖြန့်ဖြူးလိုတဲ့ဂျာမန်ကုမ္ပဏီတွေဟာဒေသခံတွေနဲ့လက်တွဲပြီးလုပ်ကြရပါတယ်။ ဒါပေမဲ့ပူးတွဲလုတ်ကင်နိုင်တဲ့ဒေသခံတွေစိတ်မရှိပါဘူးအထူးသဖြင့်ဂျာမန်ကွန်ပျူတာတွေကဈေးကြီးတာဆုတ်ထွေးခက်ခဲတာတွေလည်းပါပါတယ်ဒီပြဿနာတွေဟာဂျာမန်ကုမ္ပဏီတွေမြန်မာပြည်ဈေးကွက်ထဲဝင်ဖို့အခက်အခဲဖြစ်စေပါတယ်ကျန်အာရှနိုင်ငံတွေမှာလည်းဒီလိုပြဿနာမျိုးကြုံတွေ့ရပေမဲ့မြန်မာပြည်လောက်မဆိုးပါဘူးဒါအပြင်မြန်မာကုမ္ပဏီတွေဟာငွေကြေးချင်းနှာရယူဖို့အခက်အခဲရှိတဲ့အတွက်လည်းဂျာမန်စက်ပစ္စည်းတွေမှာမရင်းနှီးမမြှုပ်နှံနိုင်ကြဘူးလို့ဆိုထားပါတယ်မြန်မာပြည်ဟာကမ္ဘာမှာမဟုတ်တောင်အာရှမှာတော့အရင်နှစ်အဖော်ရွေဆုံးပဲလို့ဆိုရတယ်သူတို့ရဲ့ဖော်ရွေမှုဟာသဘာဝဖြစ်တယ်ဟန်ဆောင်နေတာမဟုတ်ဘူးဆက်ဆံရတာပွင့်လင်းရိုးသားတယ်နိုင်ငံသားတွေပေါ်စိတ်ရှည်သီးခံကြတယ်သူတို့တိုင်းပြည်အတွက်လည်းသူတို့ဂုဏ်ယူကြတယ်တရုတ်တို့စင်ကာပူတို့လိုအင်းဂျင်တွေကိုလည်းသူတို့အတုမယူကြဘူးအနောက်နိုင်ငံတွေရဲ့တိုးတက်မှုကိုလည်းပဲဇွတ်အထင်မကြီးကြဘူးသူတို့ရဲ့တမှုထူးခြားမှုသူတို့အလေးထားကြတယ်လျင်မြန်တွတ်တမှုရှိလာရင်တော့ပေးဆရတာလည်းရှိမှာပါပဲမြမတွေဟာတမှုထူးခြားတဲ့လမ်းကြောင်းကိုပဲလိုက်သွားကြမှာလားဒါမှမဟုတ်နိုင်ငံတကာမှာရှိနေတဲ့လမ်းကြောင်းအတိုင်းလိုက်လာမလားဆိုတာတော့နောက်ဆယ်နှစ်လောက်မှသိရပါလိမ့်မယ်လို့ဆိုကြောင်းညှိသားထားပါခင်ဗျာ
မြမနိုင်ငံကအမျိုးသမီးတွေဟာအခွင့်အရေးအားလုံးမှာအမျိုးသားတွေနဲ့တန်းတူခံစားခွင့်ရနေတယ်လို့ကျွန်တော်တို့ဒေါက်တာရှင်တွေမြင်ကြပါသလားအမျိုးသမီးအခွင့်အရေးလှုပ်ရှားသူတွေကဒန်းတူအခွင့်အရေးရဖို့တိုက်တွန်းလှုပ်ရှားနေကြချိန်မှာဒန်းတူအခွင့်အရေးရနေပြီးသားဘာများထပ်တောင်းနေဖို့လိုသေးတယ်လဲလို့ပြန်ပြီးငင်းချက်ထုတ်နေသူတွေလည်းရှိပါတယ်ဒီအပေါ်ကျွန်တော်တို့သောတာရှင်တွေရဲ့အမြင်သဘောထားတွေကိုအခုလာမယ့်စနေညတရားလီလိုင်းအစည်းအဝေးမှာဆွေးနွေးကြရအောင်ပါဒီအစည်းအဝေးမှာပါဝင်ဆွေးနွေးခြင်းနဲ့ဆိုရင်ဆက်သွယ်ရမယ့်ဖုန်းနံပါတ်ကိုစနေညအမီပို့ထားပေးပါကိုယ့်ရဲ့အမြင်သဘောထားကိုစာသားနဲ့ဖြစ်ဖြစ်အသံဖိုင်နဲ့ဖြစ်ဖြစ်ပို့ထားလို့လည်းရပါတယ်VOA ဖုန်းနံပါတ်က1-239-382-999လေးအီးမေးလ်လိပ်စာက burmese@voanews.com ဖြစ်ပါတယ်။ပါဝင်ဆွေးနွေးကြဖို့သောတာရှင်တွေအားလုံးကိုဖိတ်ခေါ်ပါတယ်ခင်ဗျာ
။လာမယ့်စနေညတရားရည်လိုင်းအစီအစဉ်မှာပါဝင်ဝင်ရောက်ပြီးတော့ဆွေးနွေးလိုသူတွေ VOA ကိုအချိန်မီဆက်သွယ်ကြဖို့ထပ်မံပြီးတော့တိုက်တွန်းလိုက်ပါတယ်။အခုတော့အင်္ဂလိပ်စာသင်ခန်းစာကိုလေ့လာကြရအောင်ပါ။မနက်ခင်းတိုင်းနားဆင်နေကြအမေရိကန်အီဒီယန်အသုံးအင်္ဂလိပ်စာသင်ခန်းစာတွေကိုဒေါ်လာလတ်တန်းကစီစဉ်တင်ဆက်ပေးမှာပါခင်ဗျာ
ဒီကနေ့မင်းတင်ပြမယ် idiom အသုံးရ
take your time
ဖြစ်ပါတယ်စာလုံးပေါင်းက t a k e take ကယူတာY-O-U-R, yoga, thing, eh? D-I-M-E, time, ga, a chain, so, ro, so, quite, hung, ye, die, yai, tewe, ga, lud, u, ga, a chain, go, yu, da, bo. Idiom, a tewe, ga, le, thing, ma, kwa, ta, wu, lo, su, ya, ma, ba. Chmaru, mi, ma, ma, lo, bo, ma, lo, wu, e, e, si, zi, lo, ba, lo, pyo, jing, ye, di, idiom, go, yi, nyun, to, na, pi, ba, de. Di, dong, ye, ba, de, lo, George, go, pi, de, u, ma, go, na, sin, ji, ya, ya, ao.
I was told not to rush with my work, so I took my time to finish it. But I did it well.
ကျွန်တော်လုပ်နေပတ်သက်လို့မလောဘူးကျွန်တော်ကပြောလာတော့ကျွန်တော်လည်းအချိန်ယူပြီးအေးအေးဆေးဆေးပဲပြီးအောင်လုပ်ခဲ့တယ်။ဒါပေမဲ့ကျွန်တော်ကောင်းကောင်းကြီးလုပ်နိုင်ခဲ့တယ်လေလို့ထင်ပေရပါတယ်။ဥမာကိုနောက်တစ်ခါနားဆင်ကြည့်ကြရအောင်
I was told not to rush with my work, so I took my time to finish it, but I did it well.
အေးစီစီပဲလုပ်ပါလောဘမလိုဘူးအချိန်ယူလုပ်ပါဆိုရင် idiom အသုံးရဘယ်လိုပြောမလဲ
Take your time.
လို့ပြောလို့ရပါတယ်အဲ့ဒါကတော့ဒီကနေ့မနေ့တင်ပြခဲ့တဲ့ idiom အသုံးပဲဖြစ်ပါတယ်
ဒေါ်လာလတ်တန်းစီစဉ်တက်ချက်တဲ့အမေရိကန်အီဒီယန်သုံးအင်္ဂလိပ်စာသင်ခန်းစာကိုနားဆင်ကြရတာဖြစ်ပါတယ်အခုတော့အပတ်စဉ်ကဏ္ဍတွေကိုထုတ်လွှင့်ပေးပါတော့မယ်အရင်ဆုံးမြန်မာရေးတုံးသက်ချက်ကိုတင်ဆက်ပေးပါမယ်မြန်မာနိုင်ငံဒီမိုကရေစီပေါ်ဆောင်ရေးမှာလူအတိုင်းဝိုင်းနေတဲ့ဘလို့စိတ်နေစိတ်ထားမျိုးပြုပြင်ပြောင်းလဲဖို့လိုအပ်နေပါတယ်ဘလို့ပြုပြင်သင့်ပါတယ် CRDB လို့ခေါ်တဲ့မြန်မာနိုင်ငံဒီမိုကရေစီပေါ်ဆောင်ရေးကော်မတီစတင်တည်ထောင်ခဲ့သူဒီထဲမှာတူပါဝင်ဖြစ်တဲ့လူမှုရေးစိတ်ပညာရှင်ပမောက္ခဒေါက်တာကျော်ဝင်းနဲ့ဦးကျော်စံသာဆွေးနွေးတုံးသက်တင်ပြထားတာကိုနားဆင်ကြပါခင်ဗျာ
ဒ
က်တာကျော်ဝင်းခင်ဗျာဒီမှာပြည်မှာဒီမိုကရေစီခုပြန်လဲဖော်ဆောင်နိုင်ပြီလို့ထင်ပါသလားဘလောက်လိုပါသေးလဲပြေဝပါလားဘယ်လိုဖော်ဆောင်ရေးဟာဘယ်အဆင့်ရောက်နေပြီလဲလို့သုံးသပ်ပါလဲဆရာ
အဲ့ဒါတော့စကားစားပဲရှိသေးတယ်လေနောက်ဘလောက်ကြာမယ်ဆိုတော့ဘယ်သူမှမပြောနိုင်ဘူးကျွန်တော်လည်းမပြောနိုင်ဘူးဖြစ်နိုင်မလားမဖြစ်နိုင်ဘူးဆိုတော့ဖြစ်နိုင်ပါတယ်ဖြစ်နိုင်ကြအကြောင်းအရာကြီးရှိတယ်ဒါပေမဲ့အဲ့ဒီအခြေအနေကိုမရောက်ခင်အောက်ကဖောင်ဒေးရှင်းအုပ်မြင့်ကအဟားလှုပ်ရှားတယ်အများကြီးရှိတယ်ကျွန်တော်ပညာရေးတော်တော်ပျက်စီးသွားတယ်အဲ့ဒါကိုပြန်ထူထောင်ရမယ်လမ်းပန်းဆက်သွယ်ရေးတွေလုပ်ပေးရမယ်လူတွေရဲ့နေထိုင်စားသောက်ရေးအဆင့်အတန်းလည်းမြင့်ပေးရမယ်ဒါပေမဲ့ပညာရေးကအလွန်အလွန်ရေးကြည့်တယ်ပညာမရှိလို့ရှိရင်ဒီမိုကရေစီမဖြစ်နိုင်ဘူးအဲ့ဒါကျွန်တော်အထင်မြင်ပဲဗ
ျဟုတ်ကဲ့ဆိုတော့လူတွေပညာရေးနဲ့ဆက်ဆက်မယ်ထင်ပါတယ်ကျွန်တော်အဓိကမေးချင်တာကတော့လူတွေရဲ့စိတ်ဓာတ်ပေါ်ဆရာဒီမိုကရေစီနဲ့ထိုက်တန်တဲ့စိတ်ဓာတ်ဖြစ်အောင်ဘယ်လိုပြုပြင်ရမလဲအခုမြန်မာပြည်သူတွေရဲ့နိုင်ငံရေးရင့်ကျက်မှုဒီမိုကရေစီနဲ့ထိုက်တန်မှုဆရာဘယ်လိုသုံးသပ်လိုပါလဲအခုမြန်မာနိုင်ငံမှာအစိုးရကတော့ဒီမိုကရေစီရဲ့ရွေးကောက်တည်မြောက်တဲ့အစိုးရဖြစ်လာပြီလို့ဆိုတော့လူတွေရဲ့စိတ်ဓာတ်ကိုရောဘယ်လိုပြုပြင်ဖို့လိုသေးတယ်လို့ဆရာထင်ပါလဲခင်ဗျာ
စိတ်ဓာတ်ကလည်းအများကြီးပြုပြင်ဖို့လိုတယ်ကြကျွန်တော်တို့ဗုဒ္ဓဘာသာအစိုးရလောဘဒေါသမောဟဆိုချေအဲ့ဒီသုံးပါလူကိုဖျက်ဆီးတဲ့ဟာတွေပဲကြအဲ့ဒါတွေကိုပပြအောင်ကျွန်တော်တို့ဘာသာရေးပဲကလည်းလိုက်ရမယ်လူမှုရေးပဲကလည်းလိုက်ရမယ်နောက်ပြီးတော့လူတွေကိုယ်တိုင်ကလည်းတယောက်နဲ့တယောက်တင်းတင်းမြတ်မြတ်နေနိုင်အောင်ရှင်ရှင်လန်းလန်းမြင်နိုင်အောင်သူတို့စိတ်ထဲမှာမေတ္တာနဲ့တယောက်နဲ့ဆက်ဆံရမယ်အဲ့ဒါကိုလုပ်တဲ့အခါကျလို့ရှိရင်သူများအကျိုးကိုလည်းကြည့်ရလိမ့်မယ်သူများအကျိုးဆိုတာတိုင်းပြည်တစ်ပြည်လုံးရဲ့အကျိုးကျွန်တော်တို့ဥစားလူတွေကကိုတဲထဲမှာကိုနေပြီးတော့ခြားခြားတဲထဲမှာနေတဲ့လူတွေအကျိုးကိုလည်းကျွန်တော်ဆောင်ရွက်ရမယ်အဲ့ဒါတော့ဖြစ်နိုင်တယ်ဒီကျွန်တော်တို့ဒေါသတို့ဘာလို့ဆိုလဲလူကဖန်တီးတာလဲเนาะအဲ့ဒီတော့လူဖန်တီးတဲ့ဟာကိုလူကိုယ်တိုင်ကပပြအောင်လုပ်နိုင်တဲ့ဟာလူစီမှာရှိတယ်အဲ့ဒီရေချင်
းအခုမြန်မာနိုင်ငံမှာလောလောဆယ်လက်တွေ့ကြုံရတဲ့ပြဿနာတစ်ခုကတော့အစိုးရကတခုခုပြောင်းပြီးအကောင့်ထဲပေါ်ခြင်းတဲ့ဆိုပေမဲ့လည်းဘျူရိုကရေစီရန်ရာကလိုက်မပါဘူးအဲ့တော့လူတွေကခေါယိုးကျွနေတယ်ဒီတိုင်းပဲဖြစ်နေကြတယ်ဒါကိုပြုပြင်ဖို့စိတ်ခဲနေတယ်လို့ဆိုပါတယ်ဥပမာအဖြစ်တချို့ယုံနေဆိုရင်ဒီအစိုးရပြောင်းလဲသွားပြီးနိုင်ငံတော်အကြီးအကဲပုံချိန်ရမယ့်နေရာမှာဥသိမ်းစင်ရဲ့ပုံကိုချိန်ထားရုံပဲဖြစ်နေသေးတယ်ဆိုတာမျိုးလည်းပြောကြပါတယ
်ကျွန်တော်အပြင်ကနေကြည့်မယ်ဆိုလို့ရှိရင်ဘာပြင်မှာအခုဖြစ်နေတာကအစိုးရနှစ်ခုရှိတယ်ဗျတစ်ခုကလူတွေတင်မြှောက်တဲ့ပါလီမန်နောက်တစ်ခုကလူတွေတင်မြှောက်ဖက်နဲ့အပေါ်ကနေပြီးတော့လက်နဲ့အင်းအားသုံးပြီးတော့လှုပ်ထတာအဲ့ဒီတော့အဲ့ဒီနှစ်ခုဟာတစ်ခုရဲ့ဖြစ်ရမယ်တိုင်းသူပြည်သားတွေကတင်းမြောက်ထားတဲ့အဖွဲ့ဖြစ်ရမယ်အဲ့ဒီတော့အဲ့ဒီလက်နဲ့အင်းအားကင်ထားတဲ့လူတွေကဘာဖြစ်လို့လက်နဲ့ကင်ထားတာလဲသူတို့လူတွေကိုကြောက်သလားဘာဖြစ်လို့ကြောက်ရမှာလဲလူတွေရဲ့တင့်တင့်မြတ်မြတ်နေမယ်သူကိုကြောက်ချာဘာမှမရှိဘူးမှန်မှန်ကန်ကန်လုပ်လို့ရှိရင်ဘာမှကြောက်ချာမရှိဘူးအဲ့ဒီတော့အဲ့ဒီဥစ္စာကိုနည်းနည်း short ပေးရမယ်နည်းနည်းဖြည်းဖြည်း short ပြီးတော့အခုကဒီလိုမဟုတ်ဘူးကျွန်တော်ပုံအားဒီမှာကျွန်တော်ရှင်းရှင်းလင်းလင်းပြောတာလေရေစာ
ဖြစ်နေတဲ့ကိစ္စကသူတို့ကလည်းပဲယုံကြည်မှုမရှိဘူးတကယ်လို့သူတို့စိတ်ထဲမှာလည်းပဲတကယ်စွဲနေရလဲဖြစ်ကောင်းဖြစ်မှာပေါ့ဒါ reality မဟုတ်တော့မှသူတို့ perception ကပြည်တော်စုပြိုကွဲမဲ့အတိုင်းပြည်ဟာရုပ်သက်သက်ဖြစ်သွားနိုင်တယ်ငါတို့သာမထင်ချုပ်ခဲ့ရင်ဆိုပြီးတော့သူတို့ကနှစ်ပေါင်း50 60စွဲလာတဲ့ရိုက်သွင်းခံရတဲ့စိတ်ဓာတ်တွေကဒီလိုပဲရှိနေတာ
initiative ဆိုတာသူတို့ကိုယ်တိုင်ကပထမခြေလမ်းကိုလောက်ရလိမ့်မယ်သူတို့ရှိတယ်လက်ထက်ရရှိတဲ့တနတ်တွေခဏချထားပြီးတော့လူတွေသွားပြောမင်းတို့ငါတို့ဘာလို့ကြောက်တာလဲမင်းတို့ကြောက်တဲ့အချက်အလက်တွေငါတို့ပြသံသူတို့ပေါ်ပြတဲ့အခါကျရင်အဲ့ဒီအချက်အလက်တွေကိုနှိမ်နှင်းပါမယ်အဲ့ဒီသဘောနဲ့တတ်မတော်ကလူသူရဲ့ဆန္ဒကိုမေးသိရမယ်နော်ဟိုဘက်ကလည်းပြောတဲ့ဟာကိုလည်းနားထောင်ဒီဘက်ကပြောတာကိုလည်းသူတို့ပြောပြအောင်အဲ့တော့နှစ်ဦးနှစ်ဖက်ကအဲ့ဒီလိုဆွေးနွေးလို့လို့ရှိရင်ဖြစ်နိုင်တယ်ဒီဥစ္စာလူကဖန်တီးတာပဲကြာမေမွေးတော့ဘာမှတော့ကိုင်ပါဘာမှပါလာတာမဟုတ်ဘူးနောက်မှဖြစ်လာတာဒီလူကဟိုចောင်းသွားတယ်ဒီလူကဟိုအဖွဲဝင်တယ်ဒီလူကဟိုဘာသာကိုကိုယ်တယ်အားလုံးဘာသာတွေကကောင်းတာကြီးပဲပြင်တာတင်ပေးတာကြီးပဲလူတွေက interpret လုပ်တယ်သူတို့အတိတ်ပဲသူတို့လုပ်ပြီးတော့လုပ်ယူတာအဲ့ဒါကျွန်တော်အနေနဲ့ဆိုလို့ရှိရင်ပေါ့လေအဲ့ဒီလက်နဲ့ကင်ထားတဲ့အာနာအဖွဲပလိလဲဘရဲလဲဘာလဲတမမ go out into the community လူတွေနေတဲ့နေရာကိုသွားပြီးတော့ကလေးတွေကိုကြောင်းလဲကိုဝင်ပြီးတော့စစ်တပ်ကဘာလုပ်ရလဲတင်ပေးလိုက်ရဲကိုကြောက်ရှာမရှိအောင်သူတို့မကြောက်လို့ရှင်ဘာမှကြောက်ရှာမရှိဘူးအမှောင်ထဲမှာဘာမှမရှိဘူးဆိုတာကိုသူတို့သိဖို့လိုတယ်အဲ့တော့အမှောင်ထဲမှာအမှောင်ပပျောက်သွားအောင်မီးထွန်းပေးလိုက်လို့ရှင်ဟာ အမောင်နဲ့မှဘာမှမရှိဘူးကြောက်ရှာမရှိဘူးလားငါတို့ဘယ်လိုကြောက်နေလဲအဲ့ဒီသဘောပဲကျွန်တော်ဆိုက်ကောလော်ဂျီရောက်ဝင်လာတာကျွန်တော်ဒီစာနော
်ဟုတ်ကဲ့အဲ့ဒါကြောင့်ကျွန်တော်ကလည်းလူလူရဲ့စိတ်ဓာတ်ဖက်ဖက်ကလူရဲ့စိတ်ဓာတ်ကိုဘယ်လိုပြုပြင်ရမလဲဆိုတာအဓိကထားပြီးသိကျင်တာပါဆရာ
အဲ့ဒါကလေးဘွားတွေကစားတယ်ကျောင်းတွေပထမတောင်သူငယ်နဲ့တည်းအိမ်ကလည်းစား family ကလည်းပါမိအိမ်မှာအမွေးရတယ်အကုန်လုံးပါတယ်ဒီသူနဲ့သူ့ကိုယူသေးရမယ်လေးစားရမယ်သူ့ယုံကြည်ချက်ကိုလေးစားရမယ်ငါယုံကြည်ချက်လေးစားမယ်ဆိုနော်အဲ့ဒီကနေစားရမယ်ကျောင်းထဲမှာအကထက်အကုန်သင်ပေးရမယ်ကလေးဘွားတွေက16နှစ်အသင်လွန်သွားလို့ရှိရင်မရတော့
ဘူးမြန်မာနိုင်ငံမှာအခုမှပို့ပြီးတော့နည်းနည်းအချိန်နေတင်းမာလာတဲ့ကိစ္စတစ်ခုကဘာသာရေးမတူတဲ့အတွက်ဘာသာခွဲတွေနဲ့ဖြစ်လာတဲ့ပဋိပက္ခပါဒါဟာတချို့ကနိုင်ငံရေးပြောကလို့ဆိုသလိုအဲ့ဒီထက်မှနိုင်ငံရေးမရှိတဲ့သာမန်အရာသားတချို့လည်းရောပါနေရအမှန်ပဲဆရာအဲ့ဒါကိုဆရာဘယ်လိုသုံးသပ်လို့ပါလဲ
နိုင်ငံရေးကတော့နိုင်ငံရေးသမားတွေအသုံးကြည့်တာပဲသူတို့ရဲ့အကျိုးကြည့်ပြီးတော့လုပ်နေတာပဲဆွပေးတာတွေရှိတာတယ်အဲခရီးရံဘက်မှာလည်း fundamental လူတွေရှိတယ်အော်ဒုခရစ်တော်ကဒါသင်ပေးတယ်ဟုတ်တယ်လည်းမဟုတ်ပါဘူးသူတို့ကသူတို့ဖန်တီးပြီးတော့လုပ်ကြတာအဲ့တော့ဘာသာအရရအပိုင်းကလူကြီးတွေဆရာကြီးတွေသူတို့ကိုယ်တိုင်လည်းတယောက်နဲ့တော့ဆွေးရမယ်ဆွေးနွေးရမယ်ကက်သလစ်နဲ့ပရိုတက်စတန်ဗုဒ္ဓဘာသာနဲ့ဟိန္ဒူနဲ့မွတ်စလင်အကုန်လုံးကတင့်တင့်မြတ်နေဖို့ကတယောက်နဲ့ they must talk စကားပြောရမယ်တယုံပုံစံတစ်ခုပြောဖို့ရတယ်ဂျွာလေးတစ်ခုမှတဲ့ဂျွာသူဂျွာသားတွေတူနဲ့တူမသိမတင်တာဖြစ်လို့ရှိရင်တဲ့ဂျွာကြီးတွေကသူတို့လာပြီးတော့ခေါ်တယ်ကောင်းပြီမင်းကဒီဘက်ကမင်းကဒီဘက်ကမင်းမကျေနပ်ကတာကိုပြောဟိုကောင်ကလည်းဖြေအဲ့တော့ပထမလက်သေးထိုးတဲ့ကောင်ကမင်းရှုံးသွားပြီတဲ့သူ့မှာအကြမ်းကောင်းသွားပြီ you run out of ideas တဲ့ the one who strikes the blow first is a loser တပုံ just a story no but the man မကနိုင်အများရှိတယ်အဲ့တော့ပွင့်ပွင့်လင်းလင်းစကားပြောရမယ်စကားမပြောလို့ရှိရင်လက်သေးတုံးပြီးဒုတ်တိထားနေနဲ့ထွက်လာဟော
မြန်မာလူမျိုးတွေရဲ့မြန်မာပြည်တိုင်းရင်းသားတွေရဲ့အစင်းလာမှာလည်းပဲဒီလိုပုံမူလင်းပြောတာတဲ့နောက်ွယ်မှာပြောတဲ့ဟာတွေကရှိနေတာပဲဆရာအဲ့လိုယဉ်ကျေးမှုအဖြစ်လည်းပဲပြုပြင်ရမယ်စိတ်ဓာတ်တွေလို့ထင်ပါတယ်အဲ့ဒါတွေကြတော့ဆရာပညာရေ
းယဉ်ကျေးမှုအဖြစ်ပြုပြင်ရမယ်မသိတဲ့ဟာကိုကြောက်နေလို့ရှိရင်မသိတဲ့ဟာကိုသိသွားအောင်လုပ်အောင်မယ်ပွင့်သွားမယ်ခုနကကျွန်တော်ပြောတယ်မလားအမောင်ကိုမီးဖွင့်ဝီလင်းပလန်ရှင်အထက်မှာဘာမှကြောက်စရာမရှိဘူးကျွန်တော်တို့ဒီအယူဆတော့ယူအောင်ကြည့်တဲ့ဟာတွေကတဘာဝပေးတာမဟုတ်ဘူးခုပေါ့ကလူတွေဖန်တီးတာအဲ့တော့လူတွေဖန်တီးတဲ့ဟာကိုလူတွေကဖြတ်နိုင်တယ်ဒါကြောင့်မို့လို့ပညာရေးကတော့အရေးကြီးတယ်ဥပမာဗမာပြည်လူတွေကနိုင်ငံဟိုဘက်တိုင်းပြည်မှာဘာတွေလုပ်တယ်ဗမာပြည်တွင်းမှာနေပြီးတော့ဟိုထိုင်းဘက်မှာဘာမှမလုပ်လောက်တာတွေကိုမသိတဲ့လူတွေအများကြီးရှိတယ်ဒီတိုင်းပြည်မှာလည်းရှိပါတယ်တချို့အဲရီဇုန်းနားမှာတသက်လုံးနေပြီးတော့ Grand Canyon တော့တခါမှမမြင်ဘူးအဲ့ဒါမျိုးတွေလည်းရှိတယ်ဒါပေမဲ့ကျွန်တော်ကလူဆက်ဆံတဲ့အခါကျရင် you have to talk as a psychologist နော် you must talk talk စကားမပြောဘူးဆိုလို့ရှိရင်လက်တီးတွေထွက်လာပေါ့အင်္ဂလိပ်စကား parliament ဆိုတာပြင်သစ်စကားထွက်လာတာ parliament ဆိုတာစကားပြောတာ parlement ပြင်သစ်နော်အဲ့တော့လူခင်ဗျအင်္ဂလိပ်တွေ parliament မကြည့်တော့ဟိုဘက်နဲ့ဒီဘက်စကားပြောစကားပြောအဲ့ဒီဘယ်လုပ်ကြတာလဲအဲ့တော့သူတို့ so I go to education basic education ဟိုပထမတန်းအေး family လဲပါတယ်ခင်ဗျအေးမိသားစုကျောင်းဝကြီးပဲလွှဲထားလို့မရဘူးကျွန်တော်တို့ဗုဒ္ဓဘာသာတော်တော်ယဉ်ကျေးတယ်ပါလားကျွန်တော်ဗုဒ္ဓဘာသာမဟုတ်ဘူးဒါပေမဲ့ကျွန်တော်ဗုဒ္ဓဘာသာကောင်းလိမ့်လာပါတယ်ကျွန်တော်ဗမာပြည်မှာနေတော့ကက်သလီရောက်သွားတယ
်ဟုတ်ကဲ့ဆရာနောက်တစ်ခါအမျိုးသားရေးကိုတိတ်ပြီးတော့ဥထိတ်ထားပြီးတော့အမျိုးသားရေးစိတ်ဓာတ်ရိုက်သွင်းတဲ့ကိစ္စဟာ
ဟုတ်တယ်အဲ့ဒီဆိုအင်္ဂလိပ်ဆို ethnocentric ကိုလူမျိုးပဲအကောင်းဆုံးလို့ထင်တယ်အမမတခြားလူမျိုးအကြောင်းမသိလို့ရှိရင်ကိုလူမျိုးအကြီးပဲအကောင်းဆုံးထင်နေတာပေါ့အဲ့ဒါခင်ဗျမေးတဲ့မိကွန်းကဘယ်လိုလုပ်ရမလဲဆိုရယ်It is a long process. တတော်တရှိသွားမယ်ခကြီးဒီလား။ဒါပေမဲ့အစစရမယ
်။ Okay, ဆိုတော့နောက်ဆုံးပြန်ချိုးရမယ်ဆိုတော့မြန်မာနိုင်ငံမှာဒီမိုကရေစီဖော်ဆောင်ဖို့ခကြီးဟာဒီမိုကရေစီအစိမ့်မှန်ဖြစ်လာဖို့ဆိုတော့အတော်ဝေးသေးတယ်လို့ပြောမှလားဆရာ
။အတော်ဝေးတယ်လို့ကျွန်တော်မဆိုလို့ခြင်းမို့ဝေးတယ်လို့ပဲဆိုချင်တယ်။ဒါပေမဲ့အခုနည်းနည်းပွင့်လာပြီနော်။တဖြည်းဖြည်းတဖြည်းဖြည်းဖြစ်လာလိမ့်မယ်။ဟာဒီမိုကရေစီကဒီကနေဟိုရောက်ပြီးရတော့မဟုတ်ဘူးတစ်ချိန်လုံးလုပ်နေရတဲ့ဥစ္စာက
ြဟုတ်ကဲ
့ It's a continuous ခြောက်နေရေးစီးနေသလိုပဲ So you have to continuously steer တစ်ချိန်လုံးအဲ့ဒီခုနရေနဲ့နေတဲ့ရေထဲတစ်ပါရေနဲ့ထဲမှာသွားနေတဲ့သင်္ဘောကတစ်ချိန်လုံးလှည့်နေဟိုလှည့်ညာလှည့်ညာပဲတစ်ချိန်လုံးရေနဲ့ထဲမှာနေရမယ်ရေတိမ်တဲ့နေရာသွားထုတ်လို့ရှိရင်သင်္ဘောပြတ်သွားလိမ့်မယ်
ဟုတ်ကဲ့လမ်းကြောင်းမှန်တော့ရောက်နေပြီပေါ့ဆရာတကယ်တော့
ဟုတ်ကဲ့မှန်ပါတယ်စနေပြီကျွန်တော်
ဥကြောစန္ဒာစီစဉ်တင်ဆက်တဲ့မြန်မာအရေးသုံးသက်ချက်ကိုနားဆင်ကြရတာဖြစ်ပါတယ်။အခုတော့နောက်အပတ်စဉ်တစ်ခုဖြစ်တဲ့သူယုံကြည်ရအစီအစဉ်ကိုထုတ်လွှင့်ပေးပါမယ်။အခုတစ်ပတ်သူယုံကြည်ရအစီအစဉ်မှာတော့ရန်ကုန်မြို့မှာနေတဲ့တက္ကသိုလ်တိုးမာဦးကအင်ရှင်မရီရဲ့ဘဝနဲ့ပတ်သက်ပြီးတော့သူ့ရဲ့အမြင်ကိုတင်ပြထားပါတယ်။မတ်မိုးဖြူကစီစဉ်တင်ဆက်ထားတာပါခင်ဗျာ။
ကျမအနေနဲ့ဒီကနေ့အောင်မြင်နေတဲ့အင်ရှင်မတယောက်ရဲ့ပြည့်ရချက်ကလေးကိုပြောပြချင်တာဖြစ်ပါတယ်။ကျမတို့အင်ရှင်မတိုင်းဟာမိုးလင်းကနေမိုးချုပ်ထိကောင်းစဉ်တက်လို့မရတဲ့အိမ်မှုကိစ္စတွေနဲ့အလုရှုပ်ကြရတာအမှန်ပါပဲ။ဒါပေမဲ့ကျမတို့အင်ရှင်မတွေဟာကျန်ရတတ်တဲ့ဒီဘဲဖြစ်ဖြစ်ကျန်ရမတတ်တဲ့ဒီဘဲဖြစ်ဖြစ် time management လို့ခေါ်တဲ့အချိန်ကိုတိတိကျကျနဲ့မင်းတို့တို့နေရာမှာတော့အလွန်ကိုတော်တဲ့စင်ကိုပါမီရှင်တွေဖြစ်ကြပါတယ်။မိမိတို့ရဲ့ဆရာဘဝအနေထားအရာမိတ္တနည်းရဲ့မနက်ကနေစပြီးဒီအချိန်မှာအရာကထားရမယ်။ပြီးရင်ဒီအချိန်မှာဘာလုပ်တွေလုပ်ရမယ်ဆိုတာဆောင်ရွက်ပေါ်မှာရေးချမထားတဲ့အချိန်ကြီးအား timetable လေးကိုတနည်းအားဖြင့်ဆွေးနိုင်ကြသူတွေလည်းဖြစ်ပါတယ်။မနေ့အရာထဘုရားရှိခိုးဈေးတွားကလေးရှိတဲ့လူတွေကလည်းကျောင်းဖို့ကျောင်းအတွက်ချက်ပြုတ်အင်းရှင်ဦးစီးဖြစ်တဲ့မြန်သားတွေအတွက်ကိုလည်းကျမတို့မှာချက်ပြုတ်လုပ်ပိုင်းအဲ့ဒီမှာမှလုပ်ငန်းကွန်ထဲမှာအလုပ်လုပ်ကိုင်းနေကြရတဲ့အင်းရှင်မများအတွက်ကတော့နေ့စဉ်ပေါ့နော်အလုပ်ငန်းလုပ်ရတဲ့အစီအစဉ်တွေဟာအမှန်တမ်းမှစနစ်တကျဖြစ်နေရအောင်ပြုလုပ်ကြရပါတယ်ဒီမှာကျမအနေနဲ့ပဲပေါ့ရှင်မနေ့မိုးလဲ9နာရီကျော်ကျော်လောက်ကစားပြီးအိယာကအလိုလိုထပ်ပြစ်သွားပါတယ်နှိုးစင်မပါတဲ့အိယာထခြင်းပေါ့နော်ပထမဆုံးတော့ဖျားရှိကိုရပြီပါတယ်အဲ့ဒီနောက်မှာတော့ကျမမှာမိခင်ကိုရှိတဲ့အတွက်မိခင်နဲ့ကျမရဲ့ခင်မွန်းတဲ့အတွက်ကိုကောင်းလို့ရရဟင်းတွေကိုစီမံပြီးတော့ချက်ပြစ်ရပါတယ်အဲ့ဒီနောက်တော့ရင်မိုးချုပ်လှပြင်းပြီးအလုပ်ကိုသွားရတယ်။အလုပ်သွားတဲ့အခါကျတော့လည်းပဲအိမ်မှာအင်ဗော်ဒီအများကြီးနဲ့နေရတဲ့အင်ရှင်မလူပဲအဆပြင်းပြီးသွားပြအောင်တော့သွားရတာပေါ့နော်။အဲ့ဒီတော့ကျမရဲ့လုပ်ငန်းတစ်ခါကအရအလုပ်ထဲမှာအချိန်ပေးရတယ်ရှင်။အလုပ်ပြည့်တူဆိုလဲအိမ်မှုကိစ္စတွေနဲ့တပတ်စာစီဝယ်ထွက်ရလူမှုရေးကိစ္စတွေနဲ့အလုံမောပန်းလှပါတယ်။အဲ့တော့လည်းပဲအချို့ညီကြတယ်ပေါ့နော်ဟဲမိမငါပဲလုပ်နေရတယ်မိမဘဝဖြစ်ရတာပြင်းမလိုက်ကြဆိုပြီးစိတ်ပြည့်ညီညီတတ်ကြပါတယ်ကျမလည်းတစ်ခါတည်းတော့ညီမိတာပေါ့ဒါပေမဲ့ရှင်ကိုယ့်ရဲ့မိဘကိုယ့်ရဲ့ချစ်သူခင်မွန်းတဲ့အတွက်သူတို့စားကောင်းပါစေဆိုတဲ့စိတ်ပျော်ရွှင်ပါစေဆိုတဲ့စိတ်နဲ့စေတနာထားပြီးတော့ချက်ပြုတ်ကျူးမွေးမိတဲ့အခါသူတို့ကိုကြည့်ပြီးတော့ကျမရဲ့စိတ်ထဲမှာဘာဝင်လာတယ်လဲဆိုတော့အလို့တစ်ခုကိုကျမတို့ဖျားရှင်အတွက်ကိုစိတ်ကပ်ဖို့အတွက်ချက်တဲ့အခါမှာစိတ်နှစ်ပြီးချက်မိတယ်လို့ပေါ့နော်။အော်ကိုလင်ကကို့မိဘအတွက်ကိုစေတနာနှစ်ပြီးချက်ပြုတ်လိုက်တဲ့အခါမှာအင်မတန်မှကုသိုလ်ရပါတယ်။အဲ့ဒီကုသိုလ်တွေဟာကျမတို့ရဲ့မောဟတွေဒေါသတွေလောဘတွေကိုချုပ်ငင်းသွားပြီးတော့လုပ်ငန်းတွင်ထဲမှာပဲဖြစ်ဖြစ်ပြင်မာပဲဖြစ်ဖြစ်အောင်မြင်တဲ့ဘဝကိုရရှိနိုင်တယ်လို့ကျမလက်တွေ့ယုံကြည်လိုက်ပါရဲ့ရှင်။နားထောင်နေကြတဲ့သောတာရှင်ပေါင်းကျမ်းမာချမ်းသာကြပါစေလို့နှုတ်ခွန်းဆက်ကဂါရဝပြုလိုက်ပါရဲ့ရှင
်။အပတ်စဉ်တင်ဆက်နေတဲ့သူယုံကြည်ရာကဏ္ဍအတွေ့ဘလို့အကြောင်းအရာမျိုးမှမဆိုကိုယုံကြည်ရာလေးတွေကိုပါဝင်ဆွေးနွေးပြဖို့ဖိတ်ခေါ်ပါရစေ။အီးမေးလ်လိပ်စာ burmese@voanews.com burmese@voanews.com ကိုစာရေးပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုအကြောင်းကြားလိုက်ပါခင်ဗျာကျွန်တော်ပြန်ဆက်သွယ်ပါမယ
်ဒါကတော့မတ်မိုးဖြူစီစဉ်တင်ဆက်တဲ့သူယုံကြည်ရာစီစဉ်ကိုနားဆင်ကြရတာပဲဖြစ်ပါတယ်ခင်ဗျာ
အမေရိကန်အစိုးရရဲ့သဘောထားအမြင်အပေါ်ကိုတင်ပြပါတော့မယ်ခင်ဗျာ
အသေးကမုံခွဲသမား2ဦးကလေးစိတ်အဝင်ဂိတ်ဝါမှာကိုကိုကိုဖောက်ခွဲခဲ့ပြီးတတိယမြောက်ချမ်းဖက်သမားကတော့ကားရဲ့နားတဲ့နေရာမှာတိုက်ခိုက်ခဲ့တာကြောင့်လူ44ဦးသေဆုံးပြီးတော့ယာနဲ့ချီတန်းရာတွေရရှိခဲ့တဲ့တူရကီနိုင်ငံအစ္စတန်ဘူမြို့ကအတာတုခ်နိုင်ငံကလေးစိတ်အချမ်းဖက်တိုက်ခိုက်ခံရမှုကိုအမေရိကန်ပြည်ထောင်စုကပြင်းထန်စွာရှုံချလိုက်ပါတယ်သေဆုံးသူတွေရဲ့မိသားစုဝင်တွေဆွေမျိုးသားချင်းတွေနဲ့ထတ်တူအလေးအနက်ဝမ်းနည်းကြေကွဲရပါကြောင်းနဲ့တရားရသူတွေအနေနဲ့လည်းအမြန်ဆုံးတက်တာပြောက်ကင်းမှုအမေရိကန်ကဆန္ဒပြုပါကြောင်းသမ္မတအိမ်မီရောပြောခွင့်ရပုဂ္ဂိုလ်ဂျိုးစ်အန်နက်စ်ကပြောဆိုခဲ့ပါတယ်သမ္မတဘရက်အိုဘားမားကလည်းတူရကီသမ္မတရီဆက်တေယစ်အာရိုဝန်ကိုဖုံးခေါ်ပြီးတော့ထတ်တူဝမ်းနည်းကြောင်းပြောကြားခဲ့သလိုအစွန်းရဝါဒီတွေရဲ့ချင်းချောက်မှုတွေကိုချိန်မုံရမှာနေတိုးမဟာမိတ်တူရကီနိုင်ငံနဲ့တညီတညွတ်တဲ့ရပ်တည်ဖို့အမေရိကန်ကတန်ဋိဌာန်အခိုင်အမာချမှတ်ထားကြောင်းကိုလည်းထပ်လောင်းပြောကြားခဲ့ပါတယ်စုံစမ်းစစ်ဆေးမှုမှာကူညီဖို့အတွက်ကိုလည်းအမေရိကန်ကကန့်လန့်ခဲ့ပါတယ်တူရကီရာရှိတဦးရဲ့အဆိုအရသေဆုံးတဲ့ရသူတွေထဲမှာတူရကီ Saudi Arabia အီရတ်နိုင်ငံသားတွေအပြင်တရုတ်အီရန်ဂျော်ဒန်တူနီးရှားယူကရိန်းနဲ့ Uzbekistan နိုင်ငံတွေကတဦးစီပါဝင်ကြပါတယ် Istanbul မှာဂျွန်လ28ရက်နေ့ကတိုက်ခိုက်မှုဟာဒီနှစ်အတွင်း၈ကြိမ်မြောက်အသေးခံဘုံးခွက်တိုက်ခိုက်ခံရမှုဖြစ်ပါတယ်အခုလိုတိုက်ခိုက်မှုအတွင်းဒီကနေ့အထိဆိုရင်အနည်းဆုံး140သေဆုံးခဲ့ရပြီဖြစ်ပါတယ်အခုနောက်ဆုံးတိုက်ခိုက်ခံရမှုနဲ့ပတ်သက်ပြီးတော့ IS သွေးကြောအဖွဲ့ကိုတန်တရားရှိတဲ့ကြောင်းတူရကီတာဝန်ရှိသူတွေကပြောဆိုပေးမဲ့ဘယ်အဖွဲ့ကမှသူတို့လက်ချက်လို့တရားဝင်ထုတ်ဖော်ပြောဆိုတာမရှိသေးပါဘူးအပြစ်မဲ့အရသားတွေထိခိုက်သေဆုံးအောင်ရည်ရွယ်တဲ့တပ်ဖြတ်မှုတွေထဲမှာနောက်ဆုံးတိုက်ခိုက်မှုတစ်ခုအဖြစ်စိတ်မကောင်းစရာထပ်မံတွေ့မြင်ခဲ့ရတဲ့အကြောင်းကိုလည်းအမေရိကန်နိုင်ငံသားရဲ့ဌာနလက်ထောက်ပြောခွင့်ရပုဂ္ဂိုလ်မတ်ခ်တိုနာကကြေညာချက်မှာပြောဆိုထားပါတယ်ဒီလိုတိုက်ခိုက်မှုမျိုးတွေကြောင်းအကြမ်းဖက်ဝါဒတံပြန်နှိမ်နှင်းရေးတူရကီအစိုးရနဲ့လက်တွဲလှုပ်ဆောင်လို့တဲ့အမေရိကန်ရဲ့ဆုံးဖြတ်ချက်ကိုပုံမခိုင်မာစေသလိုငြိမ်းချမ်းရေးနဲ့အမျိုးသားပြန်လည်တည်မြဲရေးအားပေးဖို့ဒေတာတဝန်လှုပ်ဆောင်နေသူတွေအားလုံးကိုလည်းအမေရိကန်ကအားပေးမှုတွေပို့တိုးလာစေတယ်လို့ပြောဆိုခဲ့ပါတယ်အကြမ်းဖက်ဝါဒရဲ့ချင်းချောက်မှုကိုဆက်လက်တိုက်ဖြတ်နေတာနဲ့အမျှအမေရိကန်ပြည်ထောင်စုအနေနဲ့လည်းတူရကီနိုင်ငံအပေါ်စဉ်ဆက်မပြတ်ဆက်လက်အားပေးထောက်ခံသွားမှာလည်းဖြစ်ကြောင်းပါရှင
်အမေရိကန်အစိုးရရဲ့သဘောထားအမြင်တွေကိုတင်ပြလို့ပြီးပါပြီ
တို့ရရှင်တို့အခုနားဆင်ကြရတာကတော့အမေရိကန်အစိုးရရဲ့သဘောထားအမြင်သာဖြစ်ပြီးတော့ VOA ရဲ့အာဘော်မဟုတ်တဲ့အကြောင်းထပ်မံပြီးတော့အတည်ပြုလိုပါတယ် VOA ကထုတ်လွှင့်နေတဲ့ရေဒီယိုအစီအစဉ်တွေကိုအင်တာနက်ဆက်မင်းနာဖြစ်တဲ့ burmese.voanews.com မှာအချိန်နဲ့တပြေးညီတိုက်ရိုက်နားဆင်နိုင်ပါတယ် VOA အမေရိကန်တန်ကအခုမနေ့ဖက်လက်ရှိထုတ်လွှင့်ပေးနေတဲ့တနားရီစာအစီအစဉ်ကိုမနေ့၈နာရီကနေ၉နာရီအထိလိုင်းဒိုမီတာ16 19နဲ့24တို့ကနေပြန်လည်ပြီးတော့ထုတ်လွှင့်ပေးသွားမှာဖြစ်ပါတယ်ခင်ဗျာUAE မြန်မာပိုင်းရဲ့ကြာတာပရင်းနေမနဲ့ခင်အစီအစဉ်နေမကြခင်ပြီးဆုံးတော့မှာပါအခုတော့ကြာရှိတဲ့အချိန်မှာနိုင်ငံတကာသတင်းအကျဉ်းချုပ်ကိုကိုဇော်ဝင်းလှိုင်ကကြေညာတော့ပါမယ်ခင်ဗျာ
အမေရိကန်သမ္မတဘရက်အိုဘားမားဟာသူသမ္မတတပ်တားမကုံဆုံးခင်ကထိအာဖဂန်နစ္စတန်မှာရှိတဲ့အမေရိကန်တပ်ဖွဲ့အင်အားကို4,400အထိဆက်လက်ထားရှိသွားမယ်လို့ပြောကြားလိုက်တဲ့အတွက်လုံခြုံရေးအခြေအနေတွေဆက်လက်ဆိုးဝါးနေတဲ့အဲ့ဒီနိုင်ငံရဲ့အနာဂတ်နဲ့ပတ်သက်လို့အကောင်းဆုံးဘယ်လိုရှေ့ဆက်လှုပ်ဆောင်သွားမလဲဆိုတဲ့အပေါ်တိကျတဲ့အဖြေမရနိုင်သေးပဲရှိနေတယ်လို့ကြွန့်ကျင်သူတွေကပြောပါတယ်လက်ရှိအာဖဂန်မှာရှိနေတဲ့အမေရိကန်တပ်ဖွဲ့အင်အား9,800ကနေ2016ခုနှစ်အကုန်မှာ9,500အထိရှော့ချသွားဖို့သမ္မတဥဘာမအစိုးရကအစိုးပိုင်းမှာစီစဉ်ခဲ့တာဖြစ်ပါတယ်သမ္မတဥဘာမရဲ့တက်တန်းဟာ2019ခုနှစ်ဇန်နဝါရီလ20ရက်နေ့မှာကုန်ဆုံးမှာဖြစ်ပါတယ်ဒီမိုကရက်ပါတီသမရလောင်းဖြစ်လာဖို့တည်ကြတဲ့လောက်ရှိနေတဲ့ Hillary Clinton ကိုသူ့မနိုင်ငံရေးဝန်ကြီးတာဝန်ယူထားစဉ်အလုပ်အီးမေးလ်တွေကိုသူ့ရဲ့ပုဂ္ဂိုလ်ရေးသုံးတဲ့ email server နဲ့အသုံးပြုခဲ့တာနဲ့ပတ်သက်လို့ရာဇဝမှုနဲ့တရားစွဲစရာမလိုဘူးလို့ပြောကြလိုက်တဲ့ FBI ဗဟိုစုံစမ်းရေးဘျူရိုအကြီးအကဲဒီခါမှာခင်ဗျာဗဟိုအစိုးရစုံစမ်းရေးဘျူရိုအကြီးအကဲ James Comey ကိုဒေါသထွက်နေကြတဲ့ Republican အမတ်တွေကကြာတာပရိနေမှာအောက်လွှတ်တော်မှာခေါ်ယူမေးမြန်းမှုစီစဉ်ထားပါတယ်နိုင်ငံတော်ရှိနေကြလော်ရတာလင့်ချာလဲရှေ့တဲ့ဘက်အတွင်းအောက်လွတ်တော်ဥပဒေရေးရာကော်မတီရှေ့မှာထွက်ဆိုဖို့အစီအစဉ်ရှိနေပါတယ်လွတ်တော်မှာကော်မတီမထွက်ဆိုခင်ဗုဒ္ဓနေ့ကသူတို့နှုတ်ဦးတွေ့ဆုံခဲ့ကြပါတယ်ကမ္ဘောဒီးယားပြည်သူပါတီကအကြမ်းဖက်နီလာနဲ့တိုက်ပီအာနာတည်ယူခဲ့တာ19နှစ်ရှိသွားပြီဖြစ်ပါတယ်ကမ္ဘောဒီးယားတိုက်ခံပါတီတစ်ခုဟာလဲဗုဒ္ဓနေ့ကအာနာတိတ်နှစ်ပတ်လည်အခမ်းအနားတွေကိုဖနွန်ပင်မြို့မှာကျင်းပခဲ့ကြပါတယ်အဲ့ဒီအာနာတိတ်မှုကိုတော့လက်ရှိဝန်ကြီးချုပ်ဟွန်ဆန်ကဦးဆောင်ပြုလုပ်ခဲ့တာဖြစ်ပါတယ်ခင်ဗျာ
အဲ့တော့ထိတ်တန်းရောက်နိုင်ငံတကာသတင်းအကျဉ်းချုပ်ကိုကိုဇော်ဝင်းလှိုင်ကြီးညာတော်တာဖြစ်ပါလေခင်ဗျာအခုမနေ့အတွက်အစီအစဉ်ထုတ်လို့ရမှုကကိုရဲကောင်ဖြစ်ပြီးတော့အတံမိုင်းဆိုင်ရာအင်ဂျင်နီယာကတော့ Dave Magnus ဖြစ်ပါတယ် VOE ကိုနားဆင်နေကြကြတဲ့အတွက်ကျေးဇူးထူးတင်ရှိပါတယ်ကဘာအနှံ့ကတော်တာရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံးကိုရောစိတ်ပါရှင်လန်းချမ်းမြေ့ကြပါစေကျွန်တော်ဆက်မိုးပြီးပါခင်ဗျာ
This program has come to you from the Voice of America, Washington.